Welcome to the Voice of America in Burmese.
Mingala mne khe ma shin. VOA American tan yan 2025 khune February 18. Inga ne mne khe season we go American pi daw so myo Washington ga ni sa tin chaw lwe ni ba bi. Mne 6 nai ya ni 6 nai khwe chi line to meter 25 30 ne ne 40 a pyin. Mne 9 nai thi dutiya bai go ro VOA ye lu lu mai swin ne VOA Myanmar bai ye internet sa myna Facebook ne YouTube ga ni phan yu na sin chi shu nai ma de. Chama nang la wa.
Israel and Hamas ကြားအပြစ်ရဲ့ရေးနောက်ဂါဇာကမ်းမြောင်အရေးအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ဆော်ဒီအင်ရှိမင်းသားတို့ဆွေးနွေးခဲ့ကြပါတယ်။အမေရိကန်ကတွန်းနေပြီးဥရောပကိုခြံထားတော့မဲ့အသွင်ရှိတဲ့ရုရှားယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲအရေးပြင်သစ်သမ္မတကအရေးပေါ်အစည်းအဝေးခေါ်ပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်တွေကြားဆက်ဆံရေးတင်းမာလာချိန်မှာတရုတ်ကဥရောပတိုင်းပြည်တွေနဲ့တန်တမန်ဆက်ဆံရေးကိုတိုးမြှင့်ဖို့ကြိုးစားလိုက်ပါတယ်။
စကိုင်းနိုင်ချောင်းဦးမြို့နယ်ထဲမှာစစ်တပ်ဖက်ကလေရင်ပစ်ကူရင်းနဲ့တိုက်ခိုက်နေတဲ့သတင်းပေးပို့ချက်တွေရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ကစစ်ကောင်စီနဲ့ကရင်နီတပ်တို့ရဲ့တိုက်ပွဲသတင်းတွေနဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်တွေမှာတော့တရုတ်လွှာမုံမှုအပေါ်အမေရိကန်နဲ့အိန္ဒိယတို့ရဲ့တံမြတ်နိုင်ချေဆိုင်ရာမေးမြန်းကမ်းတွင်းကုန်ခွန်တိုးမြင့်ကောက်ယူမဲ့သမ္မတထရမ့်ရဲ့အစီအစဉ်ကြောင်းကြားမဲ့စီးပွားရေးကဏ္ဍနဲ့အတူနှွေဦးတော်လိုင်းရေးမှာလက်တစ်ဖက်ဆုံးရှုံးခဲ့ပေမဲ့အများအတွေ့ရှေ့ဆက်နေသူတယောက်အကြောင်းလူမှုရှုခင်းအစီအစဉ်မှာထုတ်လွှင့်သွားဖို့ရှိပါတယ်။တက်တန့်ရောင်သတင်းလောအစီအစဉ်မှာတော့ရုပ်ရှင်နဲ့ fashion အခမ်းအနားတွေအကြောင်းရှုစားနားဆင်ရဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီမနက်ထိတ်တန့်ရောင်သတင်းတွေကိုဦးတင်မောင်တန်းပြောပြပါမယ်ရှင်။
အမေရိကန်ကတွန်းအားပေးနေပြီးဥရောပကိုခြံထားဖို့အလားအလာရှိတဲ့ရုရှားယူကရိန်းငြိမ်းချမ်းရေးဆွေးနွေးပွဲနဲ့ပတ်သက်လို့ဥရောပအရေးပေါ်အစည်းအဝေးတစ်ခုကိုပြည်ထောင်စုသမ္မတအီမန်နျူအယ်မက်ခရွန်ကအင်ရှင်ဖြစ်ကမ္ဘာကတပြူတရင်လာဒီမှာကျင်းပခဲ့ပါတယ်။ပြည်ထောင်ဂျာမနီ၊အီတလီ၊ပိုလန်၊စပိန်၊နယ်သာလန်၊ဒိန်းမတ်နိုင်ငံတို့ကခေါင်းဆောင်တွေနဲ့အတူမြောက်အတန်တိတ်စီရေးစာချုပ်အဖွဲ့ NATO အကြီးအကဲမတ်ခ်ရူတာဥရောပကောင်စီဥက္ကဋ္ဌအန်တိုနီယိုကော့စတာနဲ့ဥရောပကောင်စီဥက္ကဋ္ဌအာဆူလာဗော်နာလီယန်တို့ဟာပါရီမြို့ကိုတရင်လာနေ့ကရောက်ရှိလာခဲ့ကြပါတယ်။ဗော်နာဒီယကပါရီကိုရောက်ရှိပြီးတဲ့နောက်ဥရောပလုံခြုံရေးကအလဲပြောင်းကိုရောက်ရှိနေပြီလို့ပြောပါတယ်။ယူကရိန်းအကြောင်းဖြစ်လို့ကျမတို့အကြောင်းလည်းဖြစ်ပါတယ်။ကျမတို့မှာအရေးပေါ်အရင်မြန်လုတ်တက်တဲ့စိတ်တက်လို့ပါတယ်။ကာကွယ်မြင့်တက်လာဖို့လို့ပါတယ်။နှစ်ခုစလုံးအခုလိုနေပါတယ်လို့ X လူမှုစာမျက်နှာပေါ်မှာရေးပါတယ်။အမေရိကန်တပ်တွေကိုဥရောပကနေပြန်လဲရုပ်သိမ်းသွားပြီးယူကရိန်းချူးကျော်တဲ့ရုရှားစစ်ကိုရုရှားဘက်အကဲသားအဆုံးသတ်မှာကိုလည်းဥရောပခေါင်းဆောင်တွေကစိုးရိမ်နေကြတာပါ။ဆော်ဒီအာရေဗျမှာဆွေးနွေးတာဟာထရမ့်နဲ့ပူတင်ပြောခဲ့တာရဲ့အဆက်ဖြစ်ပြီးဆွေးနွေးညီနိုင်ပွဲဆက်သွားမှာမျိုးဒါမှမဟုတ်အသေးစိတ်ဆွေးနွေးကြတော့မယ့်အဖြစ်လို့တော့မမြင်သင့်ပါဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတမ်မီဘရုစ်ကပြောပါတယ်ဒေတာရင်းလုံခြုံရေးမှာအရေးပါတဲ့အတွက်ဂါဇာအစီအစဉ်ကအရေးကြီးကြောင့်အမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့ဆော်ဒီအာရေဗျအရှေ့မင်းသားတို့ကအလေးထားကြတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်ဆော်ဒီအာရေဗျမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဟာဆော်ဒီအရှေ့မင်းသားမိုဟာမက်ဘင်ဆာမန်နဲ့ဆော်ဒီနိုင်ငံသားဝန်ကြီးဖိုင်ဇယ်ဘင်ဖာဟန်ဒိုဂိုတနင်္လာနေ့မှာတွေ့ဆုံခဲ့ပြီးတဲ့နောက်တမ်မီဘရုစ်ကအခုလိုပြောလိုက်တာဖြစ်ပါတယ်။ဂါဇာမှာနေထိုင်နေကြတဲ့ပါလက်စတိုင်းနှစ်တပ်မှ3သန်းကိုအိနီချင်းတိုင်းပြည်တွေပို့ပြီးဂါဇာကမ်းမြောင်ဒေသကိုအမေရိကန်ကပိုင်ဆိုင်မှုရယူမဲ့ထရမ့်ရဲ့အဆိုပြုချက်ကိုဆွေးနွေးမဆွေးနွေးဘူးဆိုတာကိုတော့ပြောရေးဆိုခွင့်ရှိသူကပြောမသွားပါဘူး။ဒါပေမဲ့ဂါဇာမှာအပြစ်ရရဲ့ကောင်းတဲ့ပေါ်ဖို့ကတော့နှစ်ဖက်လုံးကဂရိကဝတ်ထပ်မံအတီးပြုတ်လိုက်ကြတယ်လို့တမ်မီဘရုစ်ကဆိုပါတယ်။ဒီကြလွတ်လပ်တဲ့ဂါဇာဒေသအပါအဝင်ပါလက်စတိုင်းနိုင်ငံထူထောင်ရေးကိုဆော်ဒီအာရေဗျနိုင်ငံအပါအဝင်အာရဗ်နိုင်ငံတွေကဆက်လက်ထောက်ခံထားကြပါတယ်။ထရမ့်ရဲ့ဂါဇာအဆိုပြုချက်ကိုစန့်ကျင်ကြတဲ့အာရဗ်နိုင်ငံတွေကဂါဇာကိုပြန်လည်တည်ဆောက်မဲ့အဆိုပြုချက်တင်ပြဖို့အမေရိကန်နိုင်ငံသားဝန်ကြီးရူဘီယိုကပြောထားပါတယ်။အမေရိကန်နဲ့ဥရောပမဟာမိတ်တွေကြားဆက်ဆံရေးတင်းမာလာချိန်မှာတရုတ်ကဥရောပတိုင်းပြည်တွေနဲ့တာဝန်ဆက်ဆံရေးတိုးမြင့်ဖို့ကြိုးစားလိုက်ပါတယ်။တရုတ်နိုင်ငံအကြီးအကဲဝန်ကြီးဝန်ကြီးဟာဥရောပသမ္မဂ EU နိုင်ငံအကြီးအကဲမူဝါဒအကြီးအကဲကာဂျယ်ကယ်လစ်တက်ဂျာမနီဝန်ကြီးရောအိုလာရှော့ပ်စ်နောက်အလန်တိတ်စီရဲမဟာမိတ်ဖွဲ့ NATO အတွင်းမှချုပ်မက်ဂရူတာတို့နဲ့တွေ့ဆုံခဲ့ပါတယ်။တရုတ်နဲ့ EU ကြားမှာအကျိုးစီးပွားပဋိပက္ခဓမ္မမို့ပထဝီနိုင်ငံရေးဆိုင်ရာပဋိပက္ခတွေအခြေခံအားဖြင့်မရှိပါဘူးလို့Miss Kellers တဲ့စနေနေ့ကတွေ့ဆုံခဲ့ရမှာဝန်ကြီးကပြောပါတယ်။ငြိမ်းချမ်းရေးဥတီတဲ့လှုပ်ဆောင်ချက်အားလုံးကိုတရုတ်ကထောက်ခံပြီးအရေးပါတဲ့အခမ်းအနားကနေဥရောပပါဝင်တာကိုထောက်ခံပါတယ်လို့လည်းဝန်ကြီးကဆိုပါတယ်။ EU ကကုန်သွယ်ရေးစီးပွားရေးနဲ့ဥတုရာသီအပြောင်းအလဲကိုရွေးချယ်ထားတဲ့ level တွေမှာဆက်လက်ဆွေးနွေးပူးပေါင်းဆောင်ရွက်ပါမယ်လို့ EU နိုင်ငံရေးအကြီးအကဲ Kellers ကဆိုပါတယ်။ဒါပေမဲ့စစ်ဘက်ရောအရဘက်ပါနှစ်ဖက်ခွသုံးလို့ရတဲ့ပစ္စည်းတွေရုရှားကိုပို့နေတာရပ်ဖို့လဲဝန်ကြီးကိုသူကတိုက်တွန်းလိုက်ပါတယ်။ အမေရိကန်ဂျာဝတ်ပေးနေတဲ့ရုရှားနဲ့ယူကရိန်းငင်းငယ်ရေးစကားပြောပွဲမှာဥရောပတိုင်းပြည်တွေပါဝင်လိမ့်မယ်မဟုတ်ဘူးလို့ယူကရိန်းနဲ့ရုရှားဆိုင်ရာအမေရိကန်အထူးသံတမန်ကိတ်ကဲလော့ကမြူနစ်မှာပြောလိုက်တဲ့အချိန်နဲ့လဲဝါရီရဲ့ခီးကတိုက်ဆိုင်နေပါတယ်
and then မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 1.85 kHz 632 ညာနဲ့ 540 kHz 6933ညတို့ကနေထုတ်လွှင့်ပေးနေပါတယ်မနက်9နာရီအထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်အင်္ဂါမနက်သတင်းတွေကို VOE ရုပ်သံကဆက်လက်ကြေညာနေပါတယ်အမေရိကန်ကလေကြောင်းတိုက်ခတ်ရမှာဆိုမာလီယာမြောက်ပိုင်းက IS အကြမ်းဖက်ဖွဲ့တဲ့ချိတ်ဆက်နေတဲ့စစ်သွေးကြွ16ရောက်တိုက်ဆုံသွားခဲ့တယ်လို့တာဝန်ရှိသူတွေကတင်းနာနေကပြောလိုက်ပါတယ်။ပါတလန်ဒေတာလုံချိုရေးပြောရေးဆိုခွင့်ရှိသူဘုံဘူးချုပ်မဟာမတ်မာမက်အာမက်က VOA ဆိုမာလီတင်းနာကိုပြောချခဲ့တာပါ။အဲ့ဒီတေသွားတဲ့16ရောက်ထဲမှာဘုံအတက်ကျွမ်းကျင်သူအကြီးအကဲအဖွဲ့ဝင်တယောက်ပေါင်းဝင်တယ်လို့ဘုံဆက်ယုံနဲ့ပျက်စီးသွားခဲ့တယ်လို့သူကဆိုပါတယ်။အကြမ်းဖက်သမားတွေကိုတိုက်ခတ်ရမှာကျွန်တော်တို့ကိုထောက်ခံတဲ့အမေရိကန်အစိုးရတဲ့ UAE တို့လေတင်းငွေတွေနဲ့ညကတိုက်ခတ်ရမှာပေါဝင်ခဲ့ကြတယ်လို့ဘုံဘူးချုပ်အမက်ကပြောကြပါတယ်ဒီလိုတွေကြောင့်တိုက်ခတ်နေစဉ်အတွင်းစစ်သွေးကြော်တွေကအဲ့ဒီဒေသမှာရှိတဲ့ပါတနုံချိုရေးတက်စကန်တွေကိုဒရုန်းနဲ့တိုက်ခတ်ခဲ့ကြတယ်လို့အမက်ကဆိုပါတယ်ဒရုန်း9စင်းကိုအသုံးပြုခဲ့ရမှာ5စင်းကိုပါတနုံချိုရေးတပ်တွေကပစ်ချနိုင်ခဲ့ပြီးတခြား2စင်းကတော့ပစ်ချသွားခဲ့တယ်လို့အမက်ကပြောပါတယ်ဖေဖော်ဝါရီလ10ရက်နေ့တုန်းကလည်းအမေရိကန်နဲ့ဥရောပမှာ GIAT လှုပ်ရှားမှုနဲ့ပေါင်းစပ်ညှိနှိုင်းဆောင်ရွက်ရမှာဝေကြီးထောက်ပံ့ရေးတာဝန်ရှိတဲ့အာဘက်မယ်လီနီနီအပါဝယ် IS တရားကိုအခြေမုံနိုင်ရပါတယ်ရုရှားနိုင်ငံမှာအခု February လအတွင်းမူရင်မောက်ခုံဆွဲချက်နဲ့ဖမ်းဆီးခံရတဲ့အမေရိကန်နိုင်ငံသားတူပြန်လည်လွတ်မြောက်လာပြီဖြစ်ကြောင်းရုရှားမီဒီယာနဲ့အမေရိကန်တာဝန်ရှိသူတို့ကပြောပါတယ်အမေရိကန်နဲ့ရုရှားတို့ Saudi Arabia မှာဆွေးနွေးကြဖို့ရှိနေချိန်မှာပဲရုရှားတို့ဖမ်းထားတဲ့အမေရိကန်တဦးလွတ်မြောက်လာတာပါအသက်28နှစ်အမေရိကန်နိုင်ငံသားကယ်လော့ဘိုင်ယိုစ်ကိုရုရှားနိုင်ငံမော်စကိုမြို့တော်ကဗီနူကိုဗိုလေးစိတ်မှာ February 9ရက်နေ့ကရုရှားအာဏာပိုင်တို့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။သူ့ရဲ့အိတ်ထဲမှာဆေးကြောပါတဲ့တွေ့ရှိခဲ့တယ်လို့ရုရှားအကောက်ခွန်အရာရှိတွေကစွပ်စွဲဖမ်းဆီးခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားကယ်လော့ဘိုင်ယိုစ်ဟာထောင်ကလွတ်လာပြီးတဲ့နောက်နေရက်ကိုပြန်ဖို့အတွက်မော်စကိုမှာရှိတဲ့အမေရိကန်တန်ယုံမှာစောင့်ဆိုင်နေကြောင်းသူ့ရဲ့မိဘဖြစ်သူတွေကလူမှုကွန်ရက် Facebook မှာတင်ထားတာကိုကူးကားပြီးလွတ်လပ်တဲ့ရုရှားသတင်းဌာနမက်ဒူဇာကတနင်္လာနေ့မှာဖော်ပြခဲ့တာပါတနင်္လာနေ့နောက်ပိုင်းမှာ bias ကိုလွတ်လိုက်တာဖြစ်ကြောင်းအမေရိကန်တာဝန်ရှိသူတို့ကလည်း AP သတင်း agency ကိုအတည်ပြုပါတယ်ဒါပေမဲ့အမားမခံတဲ့အကြောင်းအရာတွေကိုပြောဆို့ခွင့်မရှိတာကြောင့်အဲ့ဒီအရာရှိကအမည်မဖော်ပါဘူးတရုတ်ထိပ်သားလုံခြုံရေးတာဝန်ရှိသူဒုတိယဝန်ကြီးတဦးဟာတနင်္လာနေ့ကထိုင်းမြန်မာနယ်စပ်နှစ်ဖက်လုံးကိုလက်လည်ကြီးစုခဲ့ပါတယ်။ပြည်သူ့လုံခြုံရေးဒုတိယဝန်ကြီးလက်ဖြစ်ရာဇဝတ်မှုစုံစမ်းရေးဘယူရိုကော်မရှင်နာမင်းကြီးလက်ဖြစ်သူ New Song Ji တွားရောက်ခဲ့တာဟာအွန်လိုင်းလူလိမ်ငိုင်းပြသနာကိုကင်ပြဖို့သုံးနိုင်ငံအထောက်အကျဖြစ်ပါတယ်လို့ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ် Phantom Wichaya Chang ကကြေညာလိုက်ပါတယ်။လူ9000ကနေ1000အထိပြန်ပို့ဖို့ရှိတယ်လို့ထိုင်းတာဝန်ရှိသူတွေကပြောကြပြီးပဲသူတို့နိုင်ငံတွေကပြန်ခေါ်ဖို့အစဉ်သင့်ရှိသူတွေကိုတော့ထိုင်းနိုင်ငံကလက်ခံမှာဖြစ်တယ်လို့ Phantom ကဆိုပါတယ်။ဒီလိုတိုင်းကြားသားတွေကိုပြန်ပို့ဖို့စီမံဆောင်ရွက်နေတာကမြန်မာဘက်မြောက်ရီရှိကရင်နယ်ကြားစောက် BGF တပ်ဖွဲ့ဖြစ်ပါတယ်။အ ਨੇ စုံလူတွေကိုင်းတွေကိုအကာအကွယ်ပေးခြင်းအပြင်ရာဇဝမှုလို့ရတွေမှာ BGF အဖွဲ့ကပါဝင်ပတ်သက်နေတယ်လို့ဝေဖန်သူတွေကတော့စွပ်စွဲကြပါတယ်။အပန်းဖြေစခန်းဖြေစားခဲ့ပြီးအဲ့ဒီနေရာကိုအသုံးပြုခွင့်ပေးခဲ့တာလုပ်ငန်းဆက်ဆက်မှုကလွဲပြီးရာဇဝမှုမှာပါဝင်နေဆိုတာကိုတော့အဖွဲ့ကောင်းဆောင်စောချစ်သူကတင်းလာနေမှာညှဉ်းဆော်လိုက်ပါတယ်။တက်ဆိုင်ရာတိုင်းပြည်တွေမှာရာဇဝကိုင်းသားတွေကရာဇဝမှုမကျွလွန်နိုင်အောင်ပိတ်ဆို့ဖို့တရုတ်ကထိုင်းမြန်မာနဲ့တခြားနိုင်ငံတွေနဲ့အတူအလုပ်လုပ်နေပါတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂိုဂျာကွန်ကပေကျင်းမှာပြောကြပါတယ
်အင်္ဂါနေ့မနေ့ပိုင်းထိုက်တန်ရောက်သတင်းတွေကိုဦးတင်မောင်တန်တင်ပြခဲ့တာပါရှင်ခုတော့သတင်းဆောင်မတွေနဲ့သတင်းပတ်စဉ်အစီအစဉ်တွေကိုဆက်တိုက်တင်ဆက်တော့ရမယ်အရင်ဆုံးနိုင်ငံတကာသတင်းနဲ့စကြရအောင်ပါ အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒုတိယသမ္မတတက်တန်အတွင်းအမေရိကန်သမ္မတအင်ပီရိုကိုပထမဆုံးအကြိမ်လာရောက်သူအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ကြားဆွမ်းအင်နဲ့ကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေပြီးခဲ့တဲ့သတင်းပတ်ဂျာရာပရင်းကရရှိခဲ့ကြပါတယ်။ဒါပေမဲ့လည်းကုံသွယ်ဖက်နိုင်ငံတွေအပေါ်အပြန်အလှန်သွင်းကုန်ခွန်ချမှတ်ဖို့အမေရိကန်သမ္မတထရမ့်ရဲ့ချင်းချောက်မှုနဲ့လည်းတံပြန်ရင်ဆိုင်နေရပါတယ်။အပြန်အလှန်သွင်းကုန်ခွန်အရေးဟာဆိုရင်အိန္ဒိယဘက်ကရှောင်လွှဲဖို့ကြိုးစားနေတဲ့ကိစ္စလည်းဖြစ်ပါတယ်။ VOA သတင်းထောက်အနီတာပါဝါလ်အင်ပီရိုကနေပေးပို့တဲ့သတင်းစာပေါ်ကိုတော့မတ်တင်ကြီးထက်ကပြန်လည်တင်ပြထားပါတယ်။
ကာကွယ်ရေးစွမ်းရင်ဆိုင်ရာသဘောတူညီချက်အများအပြားနဲ့အတူအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုနှွေးနှွေးထွေးထွေးကြိုဆိုခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီနေ့တည့်ရက်ထဲမှာဒီမဲ့အမေရိကန်သမ္မတထရန့်ကကုံသွယ်ဖက်နိုင်ငံတွေအပေါ်အပြန်အလှန်သွင်းကုန်ကုန်ကောက်မယ်ဆိုတဲ့ဆုံးဖြတ်ချက်ကလွှမ်းမိုးနေခဲ့ပါတယ်။အိန္ဒိယနဲ့အမေရိကန်ကြားစွမ်းအင်အာကတရေးရာကာကွယ်ရေးဆိုင်ရာသဘောတူညီချက်အများအပြားကိုအမေရိကန်သမ္မတထရန့်ကကြေညာခဲ့ပါတယ်။ဒီထဲမှာဆိုရင်တော့လက်ရှိမှာအမေရိကန်ရဲ့အနီးကပ်ဆုံးမဟာမိတ်တွေကိုပဲကန့်သတ်ပါဝင်ခွင့်ပြုထားတဲ့ F-35 တိုက်လေယာဉ်အစီအစဉ်မှာအိန္ဒိယကိုလမ်းဖွင့်ပေးမယ်အလားအလာလဲပါဝင်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်က
India compact for the 27th ရာစုအတွက်အမေရိကန်နဲ့အိန္ဒိယသဘောတူညီချက်ဟာဆိုရင်နှစ်နိုင်ငံကြားမိတ်ဖက်ဖြစ်တည်မှုနဲ့ရင်းနှီးမှုကိုပိုပြီးနှက်ဆိုင်စေမဲ့သမိုင်းဝင်ဆောင်ရွက်ချက်ဖြစ်ပါတယ်။ဒီနှစ်ကစလို့ဒေါ်လာတန်းထောင်ချီပြီးအိန္ဒိယကိုစစ်ပတ်ဆိုင်ရာရောင်းချမှုတိုးမြင့်မှာဖြစ်ပါ
။နောက်ဆုံးမှအိန္ဒိယကို F-35 Stealth တိုက်လေယာဉ်တွေပေးအပ်နိုင်ရည်လဲလမ်းဖွင့်ထားပါတယ်လို့သမ္မတထရန့်ကပြောခဲ့ပါတယ်။ဒါပေမဲ့လည်းတည့်ရက်ထဲမှာဒီမဲ့အပြန်လန်သွင်းကုန်ကုန်ကောက်ခံရေးအတွက်ပြန်လည်သုံးသပ်ဖို့လည်းသမ္မတထရန့်ကညွှန်ကြားပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတကအခုလိုပြောတာဖြစ်ပါတယ်။အိန္ဒိယနဲ့အမေရိကန်ကြားကာလရှည်ကြာကုန်သွယ်ရေးလုံငွေပြမှုကိုရှော့ချနိုင်ရေးကြိုးပမ်းချက်အဖြစ်လည်းအမေရိကန်သမ္မတကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီကတော့သမ္မတထရန့်ရဲ့အမေရိကန်ပြန်လည်ကြီးမြတ်ရေး Make America Great Again ကိုခြေခံပြီးအိန္ဒိယပြန်လည်ကြီးမြတ်ရေး Make India Great Again ဆိုပြီးအရှုံးဖောက်ပြောဆိုခဲ့ပါတယ်။ဆွေရင်ကန္တာအထူးသဖြင့်အသေးစားနျူကလ িয়ার ဓာတ်ပေါင်းပူတွေနဲ့ကာကွယ်ဆိုင်ရာသဘောတူညီချက်တွေမှာပူးပေါင်းဆောင်ရွက်ရေးကိုအိန္ဒိယဝန်ကြီးချုပ်ကအလေးထားပြောဆိုခဲ့ပါတယ်။
အမေရိကန်နဲ့အိန္ဒိယကြားပူးပေါင်းဆောင်ရွက်တဲ့အခါမှာအမေရိကန်ပြန်လည်ကြီးမြတ်ရေးမက်ဂါနဲ့အိန္ဒိယပြန်လည်ကြီးမြတ်ရေးမီဂါတို့ပေါင်းစပ်လိုက်တဲ့အခါမှာအလုံးပြန်လည်ကြီးမြတ်ရေးမက်ဂါဖြစ်လာပါတယ်။ကျော်ဝတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်မှုကြီးဖြစ်ပါတယ
်။တရုတ်ရဲ့ရည်မှန်းချက်ထားဆောင်ရွက်မှုတွေတိုးလာချိန်မှာအိန္ဒိယရဲ့အခန့်ကဏ္ဍကအရေးကြီးလာကြောင်းနောက်အိန္ဒိယရဲ့ကာကွယ်ရေးကိုတိဆောက်ဖို့အိန္ဒိယဝန်ကြီးချုပ်မိုဒီကလက်တလုံးမှဆောင်ရွက်လာကြောင်းသုံးသက်သူတွေကပြောကြပါတယ်။အမေရိကန်ငြိမ်းချမ်းရေးအင်စတီကျူ USIP ရဲ့တောင်အာရှဆိုင်ရာညွှန်ကြားရေးမှူးထာမနာဆာလီခူရင်ကအခုလိုပြောပါတယ
်။ India plays a significant role along with
Indo-Pacific တလောမဟာမိတ်နဲ့မိတ်ဖက်တည်ဆောက်မှုကိုစဉ်းစားတဲ့အခါမှာတော့ဂျပန်၊ Australia၊ American နဲ့အတူအိန္ဒိယဟာလည်းအရေးကြီးတဲ့အခန်းကဏ္ဍကနေပါဝင်နေပါတယ်။
နှစ်နိုင်ငံစလုံးအတွက်စွန့်စားရမှုတွေကများပေမဲ့အိန္ဒိယဘက်ကစွန့်စားရမှုပိုများတယ်လို့အိန္ဒိယအရေးစောင့်ကြည့်သူတွေကပြောကြပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS က Richard Rousseau ကအခုလိုပြောပါတယ
်။ This is President Trump got initiates a trade
war. ကမ္ဘာ့ထမင်းနေနဲ့ကမ္ဘာမှာကုန်သွယ်စစ်ပွဲအတွင်ဆလာတာနဲ့အတူပဲခြားသောနိုင်ငံအများအပြားနဲ့ဆိုင်အိန္ဒိယကတက်ရောက်နိုင်ခြေပိုများပါတယ်။ဒါ့အပြင်သူတို့အနေနဲ့ဆက်ဆံရေးတည်ငြိမ်အောင်ဆက်ထိန်းထားဖို့ကလည်းလိုအပ်ပါတယ်။ဖြည့်ရှင်းနိုင်မဲ့မူဝါဒတွေကိုသူတို့ကဆွေးနွေးလို့သလိုအခြေအနေတွေပုံမှန်တည်ငြိမ်ချင်းဖြစ်အောင်လည်းစူးစမ်းလို့ရတယ်။အကြောင်းကတော့ဒီဆက်ဆံရေးကကျွန်တော်တို့အတွက်အရေးကြီးလို့ဖြစ်ပါတယ်။အိန္ဒိယအတွက်အရေးကြီးပါတယ်
။ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကိုဆဲဆုနှစ်တခုကျော်ကြာဦးဆောင်လာတဲ့ဝါယင်နိုင်ငံရေးသမားအိန္ဒိယဝန်ကြီးချုပ်မိုဒီကတော့ဒီကိစ္စကိုရှင်းရှင်းလင်းလင်းနားလည်သဘောပေါက်ထားပါတယ်။အမေရိကန်ဒုတိယသမ္မတနဲ့ပြင်သစ်နိုင်ငံမှာမကြာခင်ကမှအချိန်ပေးပြီးတော့တွေ့ဆုံခဲ့သလိုပဲအမေရိကန်ပြည်ထောင်စုကိုပုံစံသစ်ဖော်နေတဲ့နေရာမှာတက်တက်ကြွကြွပါဝင်နေတဲ့တောင်အာဖရိကဂရေကျွဲတထေးကြီးအီလွန်မတ်စက်နဲ့လည်းမြို့တော်ဝါရှင်တန် DC မှာတွေ့ဆုံခဲ့ပါတယ်ရှင
်။မတင်ငီထိုက်ပါရှင် VOA မြန်မာပိုင်းရဲ့အင်ကာနေမနက်ခင်အစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ ယူကရိန်းကအရေးပါတဲ့မြေရှာသက်သက်သူတွေနဲ့အမေရိကန်အခြားအပန်းတွေကိုလှဲလှယ်မဲ့တဲ့ဘောသူညချက်ကတခုရဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြိုးပမ်းနေပါတယ်။ပြည်ခဲ့တဲ့အပတ်မြူနစ်လုံခြုံရေးညှိနှိုင်းခန့်အပြင်ဘက်မှာအမေရိကန်သူသမ္မတဂျီဒီဗန့်စ်နဲ့ယူကရိန်းသမ္မတဗလိုဒိုမီယာဇိုလန်စကီတို့တီးခြားတွေ့ဆုံပြီးတော့ဒီကိစ္စကိုဆွေးနွေးခဲ့ကြပေမဲ့လို့လည်းအမေရိကန်အကျိုးစီးပွားကိုအာရုံစိုက်လွန်ပြီးတော့ယူကရိန်းလိုချင်တဲ့လုံခြုံရေးအာမခံချက်မျိုးအမေရိကန်ကသဘောတူညီချက်မှာထည့်သွင်းမထားတဲ့အတွက်ဒါကိုလက်မှတ်မထိုးဖို့ယူကရိန်းသမ္မတကသူ့ဝန်ကြီးတွေကိုညွန်ကြားခဲ့တယ်လို့ AP သတင်းကရေးပါတယ်။ယူကရိန်းကတသက်သူတွေအကြောင်းအနီတာအနာချန်ရီကိုဗာကကစ်မျိုးရောကနေသတင်းပေးပို့ထားပါတယ်ကိုငင်းချန်ကပြောပြမှာပ
ါယူကရိန်းအလယ်ပိုင်းမှာရှိတဲ့ဇဗာလာစကီမိုင်းတွင်းဟာဆိုရင်ဥရောပကအကြီးဆုံး graphite တပ်တုမိုင်းတွင်းဖြစ်ပြီးဒီတပ်တုဟာလျှက်စစ်ကားဘက်ထရီနဲ့နျူကလ িয়ার ဓာတ်ပေါင်းဖို့တိဆောက်ရမှာအဓိကတပ်တုတစ်ခုဖြစ်ပါတယ်အနောက်နိုင်ငံတွေအနေနဲ့တရုတ်နိုင်ငံကတပ်တုရိုင်းတွေအပေါ်မိခိုနေရမှုကိုရှော့ချရမှာယူကရိန်းနိုင်ငံကထောက်ပံ့ပေးနိုင်တဲ့အရေးကြီးတပ်တုတွေတဲကတစ်ခုဖြစ်ပါတယ်မှန်ကန်တဲ့ရင်းနှီးမြှုပ်နှံမှုတွေကိုသာလုံနိုင်ရင် graphite ထုတ်လို့ရမှာကမ္ဘာထုတ်လို့သူတော်ဖြစ်လာနိုင်တယ်လို့ဒီမိုင်းတွင်းရဲ့ CEO Ostep Kostuk ကပြောပါတယ
် It's about billions of dollars in years
ဒါကဒေါ်လာဘီလီယံနဲ့ချီပြီးနှစ်ပေါင်းများစွာရင်းနှီးမြှုပ်နှံရမှာပါဒါမျိုးလုတ်ကင်ဖို့အတွက် American မိတ်ဖက်တွေတခြားဥရောပမိတ်ဖက်တွေကမ္ဘာတဝန်းကရင်းနှီးမြှုပ်နှံသူတွေနဲ့ Ukraine အစိုးရကနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်ရမှာပါ
အမေရိကန်ကမဟာဗျူဟာမြောက်ဓာတ်သတ္တုအဖြစ်အရေးကြီးတယ်လို့သတ်မှတ်ထားတဲ့သတ္တု50တဲက22မျိုးကိုယူကရိန်းမှာတွေ့နိုင်တယ်လို့ယူကရိန်းအစိုးရကပြောပါတယ်။ဥရောပသမဂ္ဂကလည်းအလွန်အရေးကြီးတယ်လို့သတ်မှတ်ထားတဲ့သတ္တု34မျိုးတဲက25မျိုးဟာလည်းယူကရိန်းမှာရနိုင်တယ်လို့ပြောပါတယ်။ဒီထဲမှာပါဝင်တဲ့ graphite, lithium, titanium နဲ့ uranium ဓာတ်သတ္တုတွေဟာကာကွယ်ရေးပြန်ပြည့်မြဲစွမ်းအင်နဲ့အဆင့်မြင့်နည်းပညာသုံးလုပ်ငန်းတွေအတွက်အရေးပါတာပါ။ဒီနိုင်ငံကထုတ်လုပ်ဖို့အလားအလာအများကြီးရှိပေမဲ့လည်းဒါတွေကိုထုတ်လုပ်ဖို့ကရင်းနှီးမြှုပ်နှံမှုအကြီးကြီးလုပ်ရမယ်လို့ယူကရိန်းဓာတ်သတ္တုအရင်းမြစ်များကော်မရှင်အဖွဲ့ကမာရီယာကာရီလိုကပြောပါတယ
် Rares project
မြေရှားဓာတ်သတ္တုထုတ်ဖို့လုပ်ငန်းတွေဟာအရေးကြီးုံနေမှာပါဘူးအနောက်မဟာမိတ်တွေအတွက်သာမကကျမတို့တိုးတက်ဖို့အတွက်လည်းမဟာဗျူဟာမြောက်အရေးကြီးပါတယ
်ယူကရိန်းဓာတ်သတ္တုရင်းနှီးမြှုပ်နှံရေးကုမ္ပဏီ BGV ကဒီအရေးကြီးတပ်တုတွေကိုတူးဖော်ဖို့အမေရိကန်ဒေါ်လာတန်းတရာရင်းနှီးမြှုပ်နှံထားတယ်လို့ပြောဆိုထားပြီးဒီထက်များများတိုးချဲ့ထုတ်လုပ်နိုင်ဖို့ဒေါ်လာတန်းရာနဲ့ချီပြီးလိုတယ်လို့ DBGV ဘုတ်အဖွဲ့ဝင်ဆာဟီဗစ်စီဟိုဗစ်ကီကပြောပါတယ
် For development of graphite mining
ဘလကီဗာဒေတာမှာ graphite တူးဖော်ထုတ်လုပ်ရေးလုပ်ဖို့ကအမေရိကန်ဒေါ်လာတန်း450လောက်အရင်အနေစိုက်ထုတ်မြှုပ်နှံဖို့လိုအပ်ပါတယ်
အမေရိကန်နဲ့အနောက်နိုင်ငံတွေကတရုတ်ပေါ်အရေးကြီးတဲ့ဓာတ်သတ္တုတွေမိခိုနေရတာကိုရှော့ချဖို့လှုံ့ဆော်နေတာကြောင့်ယူကရိန်းအနေနဲ့ဒါကိုသူတို့စီးပွားရေးနဲ့လုံခြုံရေးတိုးမြင့်ဖို့အခွင့်အရေးလို့မြင်ပါတယ
် We're based on the win-win strategy
ကျွန်တော်တို့နှုတ်နှစ်ဖက်စလုံးအကျိုးရှိမဲ့နည်းကိုအခြေခံပါတယ်သူတို့လည်းဒီတတ်တူတွေကိုလိုတယ်ဆိုတာကျွန်တော်တို့သိပါတယ်ဒီဟာတွေကဓာတ်သတ္တုတွေမဟုတ်ပါဘူးတန်ဖိုးမြင့်ပစ္စည်းတွေလည်းဖြစ်ပါတယ
်ကမ္ဘာပေါ်မှာမြေရှားဓာတ်တုအများဆုံးထုတ်လုပ်နေတဲ့တရုတ်အပေါ်မီခိုမှုရှော့ချဖို့အမေရိကန်နဲ့ EU ကလှုံ့ဆော်နေတာနှစ်တော်ကြာပါပြီ။ဒီအတွက်လည်းယူကရိန်းကကူညီနိုင်တယ်လို့ယူကရိန်းမြေတိုင်းဌာနညွှန်ကြားရေးမှူးချုပ်ဟောင်းရိုမန်အိုပီကာကပြောပါတယ
်။ Ukraine will help Europe and the US to minimize the dependence on China.
အမေရိကန်နဲ့ဥရောပဟာတရုတ်နဲ့ရုရှားအပေါ်တပိန်းတစားမှီခိုနေရတာတွေကိုရှော့ချဖို့ယူကရိန်းကကူညီမှာပါ။တိုင်းပြည်ရဲ့ကြမ်းကြမ်းခံနိုင်မှုကိုလည်းတိုးလာစေမှာပါ။ယူကရိန်းတွေလည်းဒီလိုတန်ဖိုးကြီးတဲ့ရင်းနှီးမြှုပ်နှံမှုတွေကိုပေးနိုင်တယ်ဆိုရင်တန်ကွန်ချာနဲ့အုပ်ထားသလိုဖြစ်စေမှာပါ
။ပူပေါင်းလှုံ့ဆော်တာဟာစီးပွားရေးအရာကောမဟာဗျူဟာအရာကောဖြစ်တယ်လို့ရိုမန်အိုပီကတ်ကပြောပါတယ်။စစ်ပွဲတွေဖြစ်နေပြီးနယ်မြေတွေဆုံးရှုံးရနိုင်ပေမဲ့လည်းအရေးကြီးတဲ့ဓာတ်သတ္တုနေရာအများစုဟာယူကရိန်းလက်အောက်မှာရှိနေတုံးပဲလို့သူကပြောပါတယ်ခင်ဗျာ။
VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့တပြိုင်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါလာပြီးပြည့်စုံကြပါလေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်မှုအစဉ်ကြိုးစားနေပါတယ်ခင်ဗျာ။
ခုတော့ပြည်တွင်သတင်းတွေပဲဆက်ရအောင်ပါ။စကိုင်းတိုင်းချောင်းဦးမြို့နယ်ထဲမှာပြူစောတီကျေးရွာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်နေပြီးစစ်တပ်ဖက်ကလီရင်ပစ်ကူအုံပြုပြီးတော့အပြင်းထန်ခုခတ်နေပါတယ်။ကနေမြို့နယ်ထဲမှာလည်းစစ်တပ်ရဲ့လေးကြောင်းတိုက်ခိုက်မှုတွေရှိခဲ့ပါတယ်။စကိုင်းတိုင်းထက်ကစီးရဲအခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးတင်မောင်တန်းပြောပြထားပါတယ
်။စကိုင်းတိုင်းချောင်းဦးမြို့နယ်နှမိုင်ခန့်အကွာမှာရှိပြီးစစ်တပ်ကြောထောက်နောက်ခါရပြူစောတီတွေတပ်ဆွဲထားတဲ့ကင်မွန်တော်ကျေးရွာကို February 15ရက်ကစလို့ကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်နေပါတယ်။ဘုံရွာအခြေဆိုင်အနောက်မြောက်တိုင်းစစ်ထာသားချုပ်ကနေစစ်အင်အားဖြည့်တင်းခုခံနေသလိုလေကြောင်းကပါဘုံကျဲနေတာကြောင့် February 18ရက်နေ့ထိနှစ်ဖက်တိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံတဦးပြောတာကတော့
ကင်မွန်တော်ကရကဝေးတပ်တွေအဲ့မှာဝန်ရ15ရက်နေ့ကအဲ့စေနိုင်လောက်ကနေစားတိုက်လိုက်တာပဲ။တိုက်လိုက်ပြီးတော့ညနေ၄နာရီလောက်ကျလင်းရောက်လာတာပဲ။ညနေကအော်သုံးပြီးရမနေ့ညနေလောက်ဓမ္မဆောင်ကနေပြီးတော့ဝင်လာတယ်။အဲမနေ့၁၆ရက်နေ့ဒီနေ့ဝင်မနေ့ကတော့၆ရက်ပြည့်ပြီ။၁၆ရက်နေ့ပြီးတော့အော်နဲ့အပြောက်ပြီးပါရင်းနဲ့လည်းကြီးကြီးနဲ့ပြေကူပေးနေတာ။ဒီစကုန်းညနေခုရည်ဒီပြေနာပဲလားတော့နဲ့
စစ်ကူလာတဲ့စစ်တပ်စစ်ကြောင်းဟာတိုက်ပွဲဖြစ်နေတဲ့ကင်းမွန်တော်ကျေးရွာဘက်ကိုတွားနေချိန်လမ်းဘေးဝဲရတလျှောက်ပစ်ခတ်သွားလို့6ဦးမြို့ကအမျိုးသမီးတူတေဆုံးပြီးတပ်ဘူတန်ရရှိခဲ့ပါသေးတယ်။စစ်တပ်ဘက်ကဂျက်ဖိုင်တာတွေပြင်လေဒီစစ်တပ်ရင်တွေပါအုံပြုတိုက်ခိုက်နေတာကြောင့်နှစ်ဖက်ထိခိုက်တေဆုံးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။6ဦးမြို့နယ်ထဲမှာကင်းမွန်တော်ကန်စီကန်ကြီးကုန်း3ရွာဟာစစ်တပ်ထောက်ခံတဲ့ပြူစောတီကျေးရွာတွေဖြစ်ပြီးကစီရောင်ကိုပြီးခဲ့တဲ့2024စက်တင်ဘာလထဲမှာတင်ပိုက်တန်းခဲ့ပါတယ်။လက်ရှိချိန်မှာမုံရမန်းလေးလမ်းပိုင်းနဲ့ချောင်းဦးပခုတ်ကူလမ်းပိုင်းတို့ကိုကာကွယ်တပ်ဖွဲ့တွေကယာယီပိတ်ထားပြီးတိုက်ပွဲဖြစ်နေတဲ့အနီးကဒေသခံတွေပါဘေးလွတ်ရာတန်းရှောင်နေရပါတယ်။အခုလိုတိုက်ပွဲတွေမှာပြင်းထန်ပြီး February 12ရက်မှာကင်းမိုတော်ကျေးရွာအနီးကကလားကြီးနဲ့ရှမ်းထူးကျေးရွာကစစ်ဘေးရှောင်တွေနေတဲ့နေရာကိုစစ်တပ်ဘက်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့လို့9ဦးထဲမှနေတေဆုံးခဲ့ပြီး10ဦးကဒဏ်ရာရရှိခဲ့ပါတယ်။စကိုင်းတိုင်းနဲ့ကပဲကဏီမြို့နယ်မှာလည်းလေကြောင်းတိုက်ခိုက်တာတွေရှိနေပါတယ်။ချင်းနယ်မြေပေးမှာရှိတဲ့မုတ်ထောကြီးရွာကဂရုစိတ်ကို February 18ရက်မွန်းလွဲတနအီကျော်မှာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါသေးတယ်။ဒီကိတန်းရရတာရှိပြီးနေအိမ်တွေပျက်စီးတာတွေရှိသလိုစီးတဲ့ကားတွေနဲ့ဆိုင်ကယ်တွေမီးလောင်ပျက်စီးခဲ့တယ်လို့ဒေသခံတို့ကအခုလိုဆိုပါတယ်
။တနအီကျော်မှာဆက်ဖိုက်တာ3900လောက်ချတာ။ဒီဆက်လက်ပြီးလေဆွဲတာပေါ်ကနေဆက်ပြီးဆွဲတယ်ကျေးဇူးရစီကာနက်စီရဲ့ဆိုင်ကယ်ဆက်သုံးကြည့်ပါ။အိမ်ကြီးကတော့အိုက်သက်တွေပါပြီးပောက်လာလို့ပါလို့ပဲခြေနာမို့လေသူတွေကဘေးရွာတွေရှောင်နေတာရှောင်လို့
အရင်နောက်ညနေ9နာရီကျော်မှာကရီမြို့နယ်အရှိတ်ချမ်းကိုထပ်မံပုံကျဲတိုက်ခိုက်ခဲ့ပါတယ်။ထိခိုက်ပျက်စီးမှုတော့မသိရှိရသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒီတိုက်ခိုက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။မုံရွာ6ဦးနဲ့ကရီမြို့နယ်နတ်တပုတ်မြောက်ရွာမှာတိုက်ခိုက်မှုသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကညှင်းဆို့ထားပါတယ
်။ဥတီမောင်တန်းတင်ပြတော်ရပါရှင်။ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့မှာလည်းစစ်ကောင်စီတပ်နဲ့ကရင်နေပူပေါင်းတပ်တို့ကြားနှစ်ဖက်တိုက်ပွဲဆက်လက်ပြင်းထန်နေပါတယ်။စစ်ကောင်စီဘက်ကလေကြောင်းတပ်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်တပ်ခိုက်မှုတွေကြောင့်ဒေသခံတွေဆစ်ရှောင်ထွက်ပြေးနေကြရပြီးစားနပ်ရိက္ခာအခက်အခဲကြုံနေရကြောင်းအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုကလည်းပြောဆိုထားပါတယ်။မိုးပြဲတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြထားပါတယ်။
ကယင်းဒေသဖြစ်တဲ့ကယားပြည်နယ်နဲ့နယ်ချင်းဆက်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ကယင်းတော်လှန်ရေးပူးပေါင်းတပ်တို့အကြားနှစ်ဖက်တိုက်ပွဲဖြစ်ပွားနေတာသတင်းနှစ်ပတ်ကျော်ရှိလာပါပြီ။ကာကွယ်ရေးတပ်တွေထိန်းချုပ်ထားတဲ့မိုးပြဲမြို့ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ5ရက်နေ့ကတည်းကစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်နေတာပါ။ကယင်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟုပြန်ကြားရေးတာဝန်ရှိသူတာလ်ဆိုးကမိုးပြဲတိုက်ပွဲနဲ့ပတ်သက်လို့ VOA ကိုခုလိုပြောပါတယ
်မိုးပြဲမှာတော့လက်ရှိဘောနော်တိုက်ပွဲတွေပုံမှန်ထိတွေ့မှုတွေဖြစ်နေတယ်စစ်ကောင်စီနဲ့တော်လိုင်းတပ်ဖွဲ့တွေနဲ့ဒါနေ့စဉ်ထိတွေ့မှုတွေရှိနေတယ်ဘာလို့ဆိုတော့စစ်ကောင်စီဘက်ကဒါမိုးပြဲကိုလည်းဒါပြောင်းထိုးဖောက်မဲ့ဘောမှာတော့ရှိတယ်ဗောနော်အဲ့တော့တိုက်ပွဲတွေနေ့စဉ်ဖြစ်နေပါတယ်
လက်တလုံးမိုးပြတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်မထားပါဘူးစစ်ကောင်စီတပ်တွေဘက်ကစစ်ကြောင်းမထိုးခင်မှာလေကြောင်းကရောလက်နက်ကြီးတွေနဲ့ပါပစ်ခတ်တိုက်ခိုက်လေးရှိပြီးဒီနောက်မှာမှစစ်ကြောင်းတွေခြိတက်လာလေးရှိကြောင်းအခုမိုးပြတိုက်ပွဲမှာလည်းအလားတူတိုက်ခိုက်ကြောင်းကရင်နီလူအခွင့်အရေးအဖွဲ့တီထောင်သူပညာခွန်အောင်က VOA ကိုပြောပါတယ်
အခုတော့ပြန်ပြီးတော့မှတက်ပွဲပြန်ပြင်းထန်လို့ပေါ့နော်ဒီရပိုင်းတော့စစ်ကောင်စီစစ်တောင်းပြထူပိုးလုံနေတာရှိပါလားစစ်တောင်းထူခါနီးဆိုရင်တို့ရရှိလူများဒီဖဲလေးတန်းနေရာတွေလိုက်ပြီးတော့မှပုံကျဲတာတွေလင်းနေကြီးနဲ့ရန်နဲ့ပြစ်ခတ်တာတွေတော့ပုံမှန်ရှိပါတယ်အခုရပိုင်းလည်းပုံမှန်ရှိနေပါတယ
်စစ်ရှောင်ဒုက္ခသည်တွေနေထိုင်တဲ့နေရာတွေကိုပါစစ်ကောင်စီကတိုက်ခိုက်လာတာကြောင့်ရွာသူရွာသားနဲ့စစ်ဘေးရှောင်တွေဘေးလွတ်ရာစီတနေရာပြီးတနေရာပြောင်းရွှေ့နေကြပြီးစားနေရိတ်ခါနဲ့ဆေးဝါးရရှိရေးအခက်တွေ့နေကြကြောင်းကရင်နီလူအခွင့်ရေးအဖွဲ့တီထောင်သူပညာခွန်အောင်ကဆက်ပြောပါတယ်
လူထုတွေကတော့ရှနာနာရွှေ့တော့လေချင်းနီဆိုးတော့ပေါ့နော်တချို့ကလည်းနည်းနည်းငြိမ်ပြီဆိုရွာပြန်လာတယ်နာအချင်းမကောင်းအပြင်ထားရွှေ့တယ်တချို့ကတော့ဝေးကိုရွှေ့လိုက်တာရှိတော့အဲ့တော့ဘလူးမူးစီပွားပြက်တော့ပေါ့နော်စီပီဒုက္ခနဲ့ဥယျထတူးတော့ပေါ့လူအပ်တဲ့အခြေခံစားသုံးကုန်တွေစီဝါတွေအမောကားတွေရှော့တော်တွေတွေ့လဲလူအပ်ချက်ရှိတော့ဝိုင်းလောက်တော့အားလုံးကပူပန်းလာကြတော့ပေါ့နော်ငွေကြီးကလည်းနိုင်ငံတကာကူညီကလည်းကြွားတယ်ပြတ်တော့မှုတွေရှိလာတယ်
တိုက်ပွဲကြောင့်အရက်သားပြည်သူတွေနေထိုင်ရေးနဲ့စားရေးတောက်ရေးကြက်တဲလာပြီးရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာထိခိုက်ပြီးကျန်းမာရေးပညာရေးပိုင်းမှာနင့်နာရတယ်လို့လည်းသူကပြောပါတယ်အခုနောက်ပိုင်းမှာတော့နိုင်ငံတကာစာနာမှုအကူအညီတွေရော့လာပြီလို့လည်းဒုက္ခသည်ကူညီရေးအဖွဲ့တွေကပြောဆိုကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုတော့အချက်လက်အခြေခံမှားမှန်အတည်ပြုထားတဲ့ VOA ရဲ့ပုံပြရုပ်သံကိုတင်ဆက်ပါမယ်အမေရိကန်နိုင်ငံကထောက်ပံ့ငွေဒေါ်လာတန်ပေါင်းသသိန်းကိုယူကရိန်းသမ္မတဇလန်စကီအလွယ်သုံးစားလုပ်မလို့ဆိုတာကိုကြည့်ရမှာပါယူကရိန်းဟာအမေရိကန်ရဲ့စီးရဲအကူအညီဒေါ်လာတန်ပေါင်း100ဘီလီယံကိုအလွယ်သုံးစားလုပ်ခဲ့တယ်လို့ရုရှားသမ္မတဟောင်းဒီမီထရီမက်ဒီဗက်ကဆွဆွဲထားပါတယ်ဒီဆွဆွဲမှုကမမှန်ပါဘူးအသေးစိတ်ကိုတော့အချက်လက်အခြေခံပြီးတော့မှားမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်
ယူကရိန်းနိုင်ငံအတွက်ဒေါ်လာ184ဘီလီယံကိုစီးရဲကူညီပေးဖို့အမေရိကန်လွှတ်တော်ကခွင့်ပြုထားပေမယ့်စုစုပေါင်းဒေါ်လာ86ဘီလီယံပဲရရှိခဲ့တယ်လို့ AP သတင်းနဲ့ဖေဗရူလာ2ရက်နေ့ကတွေ့ဆုံမေးမြန်းခဲ့မှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောကြားတော့ပါတယ်။ဒီမှာပဲလက်ရှိလုံခြုံရေးကောင်စီဒုတိယဥက္ကဋ္ဌဖြစ်တဲ့ရုရှားသမ္မတဟောင်းဒမီထရီမက်ဗက်ဒက်ဖ်ကဇယ်လန်စကီဟာအမေရိကန်ထောက်ပံ့တဲ့ဒေါ်လာ100ဘီလီယံတန်ပေါင်းတသိန်းခိုးယူခဲ့တာကိုဝန်ခံသွားကြောင်းTelegram စာမျက်နှာမှာရေးထားတာပါသူကဇလန်စကီကိုဒုတိယကမ္ဘာစစ်ကာလအငင်းပွားပွဲယူကရိန်းမျိုးသားရေးဝါရီစတီဖန်ဘန်ဒရာနဲ့ဆက်ဆက်ပြောဆိုသွားပါတယ်အမှန်တမ်းပြောကြတော့ဘန်ဒရာအစိုးရရဲ့ခေါင်းဆောင်ကသူနဲ့သူ့အပေါင်းပါတွေဒေါ်လာ100ဘီလီယံကိုအလွဲသုံးစားလုပ်ခဲ့တာဝန်ခံလိုက်တယ်လို့ Medvedev ကရေးထားတာပါဒီဆွဆွဲချက်ကမမှန်ပါဘူးအမေရိကန်ကယူကရိန်းကိုပေးအပ်တဲ့အကူအညီတွေထဲမှာပျောက်ဆုံးနေတာဒါမှမဟုတ်ငွေကြေးခဝါချတာမရှိပါဘူး။အမေရိကန်လက်နဲ့ထုတ်လို့ရေးယူကရိန်းအတွက်စစ်ရေးနဲ့စစ်ရေးမဟုတ်တဲ့အထောက်ပံ့တွေဒေတာရင်းအကူအညီတွေအတွက်ဒေါ်လာ184ဘီလီယံပေးဖို့အမေရိကန်ကယူရဲသတ်မှတ်ပေးခဲ့တာပါ။အဲ့ဒီထဲကမှဒေါ်လာ106ဘီလီယံဟာယူကရိန်းအတွက်ဓာတ်ရိုက်အထောက်ပံ့ဖြစ်ပြီးတော့အဲ့ဒီထဲမှာစစ်ရေးအတွက်ဒေါ်လာ 69.8 ဘီလီယံ၊ဘတ်ဂျက်ထောက်ပံ့ငွေဒေါ်လာ 33.3 ဘီလီယံလူသားချင်းစာနာမှုအကူအညီဒေါ်လာ 2.8 ဘီလီယံလို့ပါတယ်လို့ဝါရှင်တန်အခြေစိုက်နိုင်ငံသားရေးရာကောင်စီကမှတ်တမ်းတင်ထားပါတယ်။လက်ချက်ငွေကိုတော့ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့အမေရိကန်လုပ်ငန်းဆောင်တာတွေအပြင်ရုရှားယူကရိန်းစစ်ပွဲကြောင့်ထိခိုက်ရတဲ့နိုင်ငံတွေတဲ့ထောက်ပံ့မှုတွေမှာသုံးပါတယ်။အဲ့ဒီငွေတွေကတော်တော်များများကိုအမေရိကန်ပြည်ရင်းမှာသုံးစွဲတာဖြစ်ပြီးတော့ယူကရိန်းအတွက်နဲ့ဖနက်ကွန်စစ်ထောင်တာချုပ်စုဆောင်းသုံးမီထားဖို့အတွက်လက်နက်ထုတ်လုပ်တဲ့စစ်ရုံတွေနဲ့လုပ်သားတွေအတွက်အသုံးပြုတာပါ။2023 November မှာ Washington Post သတင်းဆောင်မှာလည်းဒီ Ukraine အတွက် American ရဲ့စီးရဲအကူအညီဒေါ်လာ68ဘီလီယံမှာ90ရာခိုင်နှုန်းနီးပါးကိုလက်နက်ထုတ်လုပ်ရင်းနဲ့စုဆောင်းထားမယ်လက်နက်တွေပြန်ပြုတ်ဖြည့်တင်းရေးလို့အတွက် American ပြည်ရင်းမှာသုံးဆွဲလို့ဖော်ပြထားပါသေးတယ်။ဒီငွေတွေက American ပြည်နယ်32ခုက American အလုပ်သမားတွေအတွက်ရရှိတာဖြစ်ပြီးတော့ဒါကနိုင်ငံသားရေးရာကောင်စီရဲ့ခံမှန်းထားတာနဲ့လည်းအတူတူပဲဖြစ်ပါသေးတယ်။ယူကရိန်းအတွက်အမေရိကန်အကူအညီဒေါ်လာ184ဘီလီယံကျော်ကိုဘလို့သုံးထားလဲဆိုတာစဉ်စဉ်ရှင်းရှင်းလင်းလင်းခြေရာကောက်လို့ရတယ်ဆိုတာကသမ္မတဒေါ်နယ်ထရမ့်ခန့်အပ်တဲ့ယူကရိန်းနဲ့ရုရှားဆိုင်ရာအထူးကိုယ်စားလှယ်ဗိုလ်ချုပ်ကြီးခီကဲလော့က2025ဖေဖော်ဝါရီ5ရက်နေ့မှာပဲထပ်လောင်းပြီးတော့အတည်ပြုသွားပါလိမ့်ရှင်
ဖြူအမေရိကန်တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါရယ် Radio Season နေ့မှာဆိုရင်မနေ့6နိုင်ကနေ9နိုင်အထိထုတ်လင်းနေ View မနေ့ခင်း Radio Season ပထမပိုင်း나 यु ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်လိုင်းတူမီတာ25 kHz 11865လိုင်းတူမီတာ32 kHz 6153ညာနဲ့လိုင်းတူမီတာ40 kHz 0533ညာတို့ကနေပြီးတော့ဖမ်းယူနိုင်နိုင်ပါတယ်View ညာချမ်း Radio Season ကိုည9နိုင်ကနေ10နိုင်အထိလိုင်းတူမီတာ19 kHz 15453ညာလိုင်းတူမီတာ25 kHz 11883ညာလိုင်းတိုမီတာ30 kHz 9963ညာတို့အပြင်ပထမပိုင်း나유ဝက်နဲ့စနစ်တနုနေနေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်အစီအစဉ်အစအဆုံးကိုဒူးဒူးမိတ်ဆွေရုပ်တံလိုင်း view မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်
မင်္ဂလာမနက်ခင်းပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုအမျိုးတော်ဝါရှင်တန်ကနေဆက်လက်ထုတ်လွှင့်နေပါရယ်။အခုအရင်ဆုံးတွေ့ဆုံမင်းမြန်ခန့်နဲ့ဆက်ရအောင်ပါ။အမေရိကန်ပြည်ထောင်စုအတွက် Indo-Pacific ဒေသတွင်တရုတ်လွှမ်းမိုးမှုကိုတံပြန်နိုင်ဖို့အင်းမြကအရေးပါတဲ့အခမ်းအနားမှာရှိနေပြီးတော့မြန်မာအရေးမှာနိုင်ငံစလုံးရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ဖို့လိုတယ်လို့အာရှလူမျိုးရေးဆိုင်ရာပညာရှင်တို့ကထောက်ပြလိုက်ပါရယ်။သမ္မတထရမ့်အစိုးရအနေနဲ့မြန်မာအရေးအလေးထားဖို့မရှိပေမဲ့တရုတ်ကြီးစိုးနေတဲ့မြန်မာပဋိပက္ခမှာအင်းမြရဲ့လူမျိုးရေးဦးစားပေးမှုတွေကိုနောက်ကပံ့ပိုးပေးတာမျိုးလုပ်နိုင်တယ်လို့လည်းသုံးသပ်ပါတယ်။ Washington အခြေစိုက်စီရေးကျွမ်းကျင်သူ National War College ကပမောက်ခ Zachary Abuza ကိုကိုင်းငင်းချန်အေကဆက်သွယ်မေးမြန်းထားပါတယ်
။ Let me start by asking how India
is ပထမဆုံးကတော့ဗောနော်ဒီတရုတ်နိုင်ငံရဲ့ဒီတောင်အာရှတဲ့အရှေ့တောင်အာရှဒေသတွေမှာဩဇာလွှမ်းမိုးမှုတွေတိုးလာနေတဲ့အချိန်မှာ India ဟာ American အတွက်ဆိုရင်ဘယ်လောက်ထိမဟာဗျူဟာကျတဲ့အရေးပါမှုရှိနေလဲဆိုတော့မေးမြန်းချင်ပါတယ
်။ I don't think we could underestimate
American ye Indo Asia Pacific ဆိုင်ရာမဟာဗျူဟာကျတွေးခေါ်စဉ်းစားချက်တွေအပေါ်မှာအိန္ဒိယနိုင်ငံရဲ့အခမ်းကဏ္ဍဩဇာလွှမ်းမိုးမှုကိုရှော့မတွက်သင့်ဘူးလို့ကျွန်တော်ထင်ပါတယ် Trump ရဲ့ပထမအစိုးရသက်တမ်းမှာလဲသူဟာဝန်ကြီးချုပ်နရင်ဒရာမူဒီနဲ့ပုဂ္ဂိုလ်ရေးအရာဆက်ဆံရေးအလွန်ကောင်းမွန်ခဲ့တာကိုကျွန်တော်တွေ့မြင်ခဲ့ရပါတယ်ဒါဟာသမ္မတ Trump တို့ရဲ့အလွန်အရေးပါပါတယ်အိန္ဒိယဟာစီးပွားရေးမိတ်ဖက်အနေနဲ့အရေးကြီးပါတယ်တစ်ဖက်မှာလဲအိန္ဒိယဟာတရုတ်နိုင်ငံရဲ့စီးရေးအရာရန်လိုမှုတွေနဲ့ရင်ဆိုင်နေရပါတယ်တရုတ်နိုင်ငံဟာဟိမွန်ဒါတောင်တန်းဒေသတစ်လျှောက်စီရီတိဆောက်မှုတွေလုပ်နေတာပါဘူတာနိုင်ငံတွေကနေမြေတချို့ကိုလည်းတရုတ်ကတိမ်းထားပါတယ်ဒါကအိန္ဒိယရဲ့စစ်ကင်းဒေတာနဲ့စီလီဂူရီဒေတာမြောက်ဖက်မှာရှိတဲ့လွန်ကျင်းမြောင်းတဲ့ကုန်းမြေပြင်ဖြစ်ပြီးတော့ဒီနေရာဟာကီလိုမီတာ50တောင်မကျဲတဲ့နေရာလေးပါဒါပေမဲ့အဲ့ဒီဒေတာကအိန္ဒိယတိုက်ငယ်တစ်ခုလုံးကိုအရှေ့ချမ်းဒေတာနဲ့ဆက်သွယ်ပေးထားတဲ့နေရာပါမြမဘချမ်းချင်းပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေပါတယ်တရုတ်ရေတပ်ကလည်းအိန္ဒိယသမုဒ္ဒရာထဲမှာချဲ့တွင်လာနေပါတယ်ဘင်္ဂလားဒေ့ရှ်နဲ့သရီလင်္ကာမှာတရုတ်ရေတပ်ပို့ပြီးတော့အလန်းကျဲနေတာကိုတွေ့မြင်နေရပါတယ်။ဒါဟာ BRI ကဘာလန်းစီမံကိန်းတွေနဲ့မကပဲနဲ့စီးရေးအခြေခံစောက်အုံတွေပါပါဝင်နေတာပါ။ဒါကြောင့်အိန္ဒိယနိုင်ငံဟာလုံခြုံရေးအရစိုးရင်စရာအနေထားဖြစ်ပါတယ်။ဒီချိန်တွေကအမေရိကန်နဲ့အိန္ဒိယနိုင်ငံကြားပို့ပြီးတော့နီးကပ်တဲ့လုံသဘောဆက်ဆံရေးရှိတာနဲ့မှ closer working
relationship how might a myanmar landscape
ဆိုတော့ဒီလိုအိန္ဒိယနဲ့အမေရိကန်ပူးပေါင်းဆောင်ရွက်မှုအနေအထားကတရုတ်ဩဇာလွှမ်းမိုးမှုတွေတိုးလာနေတဲ့မြန်မာနိုင်ငံအခင်းချင်းပေါ့နော်ညီညာရေးနဲ့ပြည်ပခကိစ္စရပ်တွေမှာဘယ်လိုပုံစံနဲ့ဆက်ဆက်လာနိုင်လဲဗ
ျ I don't think it will impact by
ဒါကအမေရိကန်နဲ့အိန္ဒိယနိုင်ငံဆက်ဆံရေးအပေါ်မှာတော့တက်ရောက်မယ်မထင်ပါဘူးဒါပေမဲ့မြန်မာအရေးကိုထည့်သွင်းစဉ်းစားဖို့တော့ကောင်းတယ်ထင်ပါတယ်။မြန်မာနိုင်ငံထဲမှာအိန္ဒိယအကျိုးစီးပွားတွေတကယ်ကိုရှိနေတယ်ဆိုတာကတော့ထင်ရှားပါတယ်။ကျွန်တော်တို့မကြာခဏမျက်ကွယ်ပြုထားတတ်ကြတာကနယူးဒေလီမြို့တော်ကအစိုးရဟာအိန္ဒိယအရှေ့ချမ်းဒေသမှာသူတို့ထိန်းချုပ်နိုင်မှုနဲ့ပတ်သက်ပြီးတော့ဘလောက်စိုးရင်တကြီးဖြစ်နေတယ်လဲဆိုတော့ပါ။အရှေ့ချမ်းကမီဇိုရန်နဲ့အာတန်ပြည်နယ်တွေမှာကခွဲထွေလှုပ်ရှားမှုတွေရှိနေပါတယ်။နိုင်ငံဖြတ်ကျော်မှုကင်းတွေလည်းအများကြီးဖြစ်နေတာပါ။ဒီဒေသဟာနယူးဒေလီကနေအလွန်အလန်းဝေးတဲ့နေရာတွေပါ။ကျွန်တော်ပြောခဲ့သလိုပါပဲဒီဒေသကိုကျင်းမြောင်းတဲ့ကုန်းမြေလမ်းကြောင်းကနေဆက်သွယ်ထားပြီးတော့တရုတ်ကဒီဆက်သွယ်မှုလမ်းကြောင်းကိုအလွယ်တကူဖြတ်တောက်နိုင်ပါတယ်။အိန္ဒိယဟာဒီဒေသထီထီကြီးဖြစ်ကြံနေမှာကိုတကယ်ကိုစိုးရိမ်နေတာပါ။မြန်မာနိုင်ငံဘက်ကစီးရီးပြည်ပခကူးဆက်လာမှာကိုလည်းစိုးရိမ်နေပါတယ်။သူတို့မှာမီဇိုရန်ကနေရခိုင်စစ်တွေစိတ်ကမ်းအထိဆက်သွယ်မှုကြိုးပမ်းနေတဲ့အခြေခံအဆောက်အုံစီမံကိန်းလမ်းကြောင်းလည်းရှိပါတယ်။ဒါကကုန်းလမ်းရေလမ်းနှမျိုးလုံးပါတဲ့တည်ယူပို့ဆောင်ရေးကွန်ရက်တစ်ခုပါ။ဒီလိုလောက်ရတဲ့အကြောင်းကလည်းအိန္ဒိယအရှိချမ်းဟာအိန္ဒိယပိုင်စိတ်ကမ်းတစ်ခုခုနဲ့က အလွန်အလန်းဝေးနေလို့ပါ။ဒါကြောင့်အိန္ဒိယဟာမြန်မာနိုင်ငံမှာအမှန်တကယ်ကျိုးစီးပွားတွေရှိနေပါတယ်။နောက်ဆုံးတစ်ခုလည်းထောက်ပြစရာရှိပါသေးတယ်။ကျွန်တော်ကအိန္ဒိယကိုကြည့်ရင်ဒီမိုကရေစီနိုင်ငံဖြစ်ပါရဲ့နဲ့ဘာကြောင့်အစိုးရအုပ်စုကိုထောက်ခံနေရသလဲဆိုတာမျိုးအခြေခံနဲ့ကြည့်လို့ရှိပါတယ်။သူတို့ရဲ့နိုင်ငံကြ ాయి မှုဝါဒမှာတံပိုးတွေဆန်နှုံးတွေရှိတင်တယ်ဆိုတာမျိုးပေါ့။ဒါပေမဲ့နေပြည်တော်ကအစိုးရအုပ်စုရဲ့ဆုံးရှုံးတွေများနေလေတရုတ်ကိုပုံမမီခိုလာနေလေဖြစ်လာမှာကိုအိန္ဒိယကအမြဲဆိုးရိမ်နေတယ်လို့ထင်ပါတယ်။အိန္ဒိယဟာသူတို့ရဲ့နေဆက်တလျှောက်တရုတ်ဩဇာကြီးလာမှာဒါမှမဟုတ်တရုတ်ကိုနည်းမျိုးတွေပေးလိုက်ရမှာကိုလုံးဝလက်မခံနိုင်ပါဘူး
။ If not presence on another bit of their border.
China fed
ဟုတ်ကဲ့ဒါဆိုရင်ပေါ့နော်ဒီတရုတ်ကိစ္စကအမေရိကန်နဲ့အိန္ဒိယအတွက်မြန်မာနိုင်ငံဆိုင်ရာဒီမူဝါဒတွေကိုကြီးတဲ့အခါမှာဘုံတူညီတဲ့အကျိုးစီးပွားဖြစ်လာနိုင်လားဗျ။
Yeah again I think
ဒီမှာလေအတိုင်းတာမတူညီမှုတွေရှိတယ်လို့ကျွန်တော်ထင်ပါတယ်။အိန္ဒိယကတော့မြန်မာနိုင်ငံကိုအရေးထားပါတယ်။ထရန့်ဆိုရကတော့မြန်မာနိုင်ငံပေါ်မှာဘယ်လိုပုံစံမျိုးနဲ့မှအာရုံစိုက်လာနိုင်တာမျိုးမတွေ့ရသေးပါဘူး။ဦးစားပေးမှုမှလည်းအားနေပါတယ်။အခုအဆိုရအနေနဲ့မြန်မာအရေးကအမေရိကန်ပြည်တော်စုရဲ့အမျိုးသားအကျိုးစီးပွားတွေကိုချက်ချင်းထိခိုက်နိုင်တယ်လို့မတတ်မိုက်ပါဘူး။ဒါပေမဲ့ဒီလိုယူဆချက်မျိုးကိုကျွန်တော်တူးတဲ့မြင်ကတော့သဘောမတူပါဘူး။ကျွန်တော်မြင်ကတော့မြန်မာအရေးမှလည်းအမေရိကန်ရဲ့အမျိုးသားအကျိုးစီးပွားအတွက်အရေးကြီးတဲ့ကိစ္စတွေရှိပါတယ်။ဒါပေမဲ့ဒီမိုကရေစီဖွံ့ဖြိုးရေးနဲ့ကောင်းမွန်တဲ့အချို့ရေးစနစ်တွေထွန်းကားဖို့ကလက်ရှိအမေရိကန်ဆိုရရဲ့ဦးစားပေးကိစ္စမဟုတ်ပါဘူး။လူခွင့်ရမြင့်တင်ရေးကလည်းမဟုတ်ပါဘူ
း
။ But I know that you have been explaining ဟုတ်ကဲ့ဒီလက်ရှိအမေရိကန်ဆိုရအနေနဲ့မြမအရေးမှာစိတ်ဝင်စားမှုမရှိဘူးဆိုတာရှင်းပြတာကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့မဟာဗျူဟာအမြင်နဲ့ကြည့်မယ်ဆိုရင်ပညာရှင်အမြင်နဲ့ဆိုရင်ရောဒီမြမနဲ့အရှိတောင်အရှာဒေတာကအမေရိကန်အတွက်အရေးပါတယ်လို့ယူဆနိုင်လားဗျ။
I always try to remind people that Southeast Asia
ကျွန်တော်နေတဲ့အမြဲတမ်းပေးပြောလေးရှိတာကအရှိတောင်အရှာဟာအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားမှာအပြိုင်ဆိုင်အများဆုံးဖြစ်လာမယ့်နေရာဆိုတာပါ။ဒါကမြန်မာနိုင်ငံမှာဆိုရင်ပုံမှန်ပါတယ်။အဖက်မှာလည်းတရုတ်ဟာမြန်မာနိုင်ငံမှာစီးပွားရေးအကျိုးစီးပွားတွေရှိတယ်ဆိုတာကိုအမေရိကန်အနေနဲ့နားလည်ဖို့လိုပါတယ်။တရုတ်တို့ကမြန်မာမှာသူတို့ရဲ့အကျိုးစီးပွားကအမြဲရှိနေမှာပါ။ဒါပေမဲ့အမေရိကန်တို့လည်းသူနီးသူဟန်နဲ့အကျိုးစီးပွားတွေရှိနေပါတယ်။လုံခြုံရေးအရာလည်းမြန်မာကိုစိုးရင်တင်ပါတယ်။တရုတ်တွေရခိုင်မှာစစ်ကမ်းတွေတည်ဆောက်ပြီးတော့ဝင်ရောက်ခွင့်ရမှာမျိုးဒါမှမဟုတ်ရန်ကုန်စစ်ကမ်းကိုရုရှားတွေအသုံးပြုခွင့်ရမှာမျိုးကိုကျွန်တော်တို့မလိုလားပါဘူး။တရုတ်နဲ့ရုရှားနိုင်ငံလုံးကအိန္ဒိယသမုဒ္ဒရာထဲမှာသူတို့ရဲ့ဩဇာလွှမ်းမိုးမှုတွေချက်ထွင်သွားနိုင်မှာဖြစ်ပါတယ်။ဥပမာတစ်ခုပေးရရင်တရုတ်နဲ့အမေရိကန်ကထိုင်ဝမ်အရေးနဲ့ပတ်သက်ပြီးတော့စီးပွားရေးပခဖြစ်လာခဲ့မယ်ဆိုရင်မြန်မာကလည်းကုမင်းကိုတန်းခွေနဲ့ရင်နံပိုက်လိုင်းတွေလမ်းပေါက်နေတာကအရင်အရေးကြီးလာပါမယ်။နောက်တစ်ခုကတရုတ်ရဲ့ဆက်သွယ်ရေးလိုင်းတွေအာဖရိကတောင်အာရှနဲ့အရှေ့အလယ်ပိုင်းကိုဆက်သွယ်ဖြန့်ကျက်ထားတဲ့ broadband internet fiber ဆက်သွယ်ရေးလမ်းကြောင်းတွေဟာမြန်မာနိုင်ငံကနေဖြတ်သွားတာကိုသတိပြုသင့်ပါတယ်။ဒါကြောင့်မြန်မာကိစ္စမှာအမေရိကန်အနေနဲ့လုံခြုံရေးအရတကယ့်အကျိုးစီးပွားတွေရှိနေပါတယ်။ဒါမှမဟုတ်လည်းရှိသင့်ပါတယ်။နောက်ဆုံးချက်ရှိပါသေးတယ်မြန်မာနိုင်ငံမှာရှိတဲ့မြေရှားတပ်ထုတွေရဲ့ပမာဏအတိုင်းအတာကိုလည်းခြံထားလို့မရပါဘူးတရုတ်ကမြေရှားတူးဖို့ရေးမှမဟုတ်ရင်တော့တန့်စင်ထုတ်လို့ရေးမှလုံးဝနှီးပါကြီးစိုးနေတာကစိုးရင်စရာပါဒါကအမေရိကန်တို့ရဲ့အမျိုးသားလုံခြုံရေးချင်းချောင်းမှုတစ်ခုဖြစ်ပါတယ်ဒီနေရာမှာမြန်မာနိုင်ငံဟာတရုတ်အတွက်အရေးပါတဲ့မြေရှားတပ်ထုထုတ်လို့ပံ့ပိုးပေးနေတဲ့နိုင်ငံဖြစ်ပါတယ်ကျွန်တော်လေ့လာထားသလောက်နောက်ဆုံးခန့်မှန်းချက်တွေအရတရုတ်ဟာကချင်ပြည်နယ်ကနေသူတို့ရဲ့မြေရှားတပ်ထု40ရာခိုင်နှုန်းလောက်ကိုရနေပါတယ်ဒါကကမ္ဘာလုံခြုံရေးအတွက်အရင်အရေးကြီးပါလိမ့်မယ်။ဘာလို့လဲဆိုတော့လက်ရှိမှာတရုတ်ကသာကမ္ဘာကိုမြေရှားတပ်ဖျက်တောက်လိုက်မယ်ဆိုရင်ဒါကကျွန်တော်တို့အတွက်အလွန်လုံကိုအားနည်းချက်ကြီးဖြစ်စေ
တယ်။ Very vulnerable to China cutting off the world to rare earth elements.
Do you think this is a good job
or not? နိုင်ငံခေါင်းဆောင်တွေတွေ့ဒီလိုမျိုးတရှိတောင်အရှာနဲ့ပတ်သက်ပြီးသူတို့ရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ဖို့အခွင့်အရေးကောင်းတစ်ခုဖြစ်လာနိုင်လားဗျ။သူတို့ရဲ့အဓိကရည်ရွယ်ချက်ကဒီကုန်သွယ်ရေးနဲ့အခောက်ခွန်ကိစ္စဆိုတာလည်းကျွန်တော်နားလည်ပါတယ်။ဒါပေမဲ့တရှိတောင်အရှာနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ဖို့အခွင့်အရေးလို့တော့ရှိနိုင်လားဗျ
။is an opportunity whether they
ဟာအခွင့်အရေးတစ်ခုဆိုတော့ဟုတ်ပါတယ်ဒါပေမဲ့ဒါကိုသူတို့အသုံးချမလားလုပ်မလားမလုပ်ဘူးလားဆိုတော့ကတော့နောက်ထပ်ပြောစရာတစ်ခုပါခင်ဗျားပြောသလိုပါပဲတမနာထရန့်ရဲ့အဓိကဦးစားပေးကအိန္ဒိယကအမေရိကန်နဲ့ကုန်သွယ်ရေးမှာ46ဘီလီယံပုံငွေပြနေတဲ့ကိစ္စပါတဖက်မှာလည်းအမေရိကန်ဟာအိန္ဒိယကိုအာရှဒေသအတွင်းလုံခြုံရေးမှာပို့ပြီးတော့ကြီးမားတဲ့အခမ်းကဏ္ဍမှာပါဝင်လာစေချင်တာကလည်းထင်ရှားပါတယ်တရုတ်ကိုထိန်းကြီးဖို့နဲ့တရုတ်အပြင်ထောက်ပံ့ရေးခွင့်ဆက်လမ်းကြောင်းတွေတည်ဆောက်ဖို့ပါဒါပေမဲ့ထရန့်အစိုးရအနေနဲ့အမေရိကန်အိန္ဒိယမူဝါဒဆိုင်ရာပူးပေါင်းညှိနှိုင်းပြီးရှေ့တော်အရှဒေသမှာအသေးစိတ်အဆင့်ထိလုပ်နိုင်မလားဆိုတာကတော့ဒီချိန်မှာဖြစ်နိုင်ချေနေပါကျွန်တော်ခံမှန်းချက်ကတော့အမေရိကန်အနေနဲ့မြန်မာလိုနေရာတွေမှာအိန္ဒိယရဲ့လုံခြုံရေးဦးစားပေးမှုတွေကိုနောက်ကထောက်ခံကူညီပေးတာမျိုးလောက်ပဲလုပ်သွားမယ်ထင်ပါတယ်။အခုချိန်ထိတော့ Trump အစိုးရအနေနဲ့မြန်မာမှာအမေရိကန်ရဲ့အမျိုးသားအကျိုးစီးပွားတွေအရေးကြီးနေရှိနေတယ်ဆိုတာမျိုးဖော်ပြတဲ့လှုပ်ဆောင်ချက်မျိုးမရှိသေးပါဘူး။
အခုတော့စီးပွားရေးအစီအစဉ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့သွင်းကုန်ခွန်မူဝါဒတွေနဲ့အတူအတော်နုံလျှော့ချရေးကိုကြွန်အားပေးမယ်လို့ပြောဆိုလိုက်ပြီးအပြန်အလှန်သွင်းကုန်ခွန်ကောက်ခံရေးစချွန်လွှာကိုလည်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲလက်မှတ်ရေးထိုးလိုက်ပါတယ်။အမေရိကန်မှာဒေါ်လာနှစ် trillion နီးပါးဘတ်ဂျက်လုံငွေပြတ်မှုကိုဖြည့်ရှင်ဖို့ရောင်းဆောင်ရွက်ချက်လည်းဖြစ်ပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတင်ခဲ့တဲ့တင်ပြထားပါတယ်။
အမေရိကန်မှာထုတ်လုပ်တဲ့ပစ္စည်းတွေသွင်းကုန်ကိုမရှိပါဘူးလို့သမ္မတဒေါ်နယ်ထရမ့်ကအင်ဂျီရောရုံးကမ်းမှာသတင်းထောက်တွေကိုပြောပါတယ်။အပြန်အလှန်သွင်းကုန်ကိုကောက်ခံရေးစာကျွန်းလွှာကိုသမ္မတကလက်မှတ်ရေးထိုးတဲ့အခမ်းအနားမှာဖြစ်ပါတယ်။အမေရိကန်မှာဒေါ်လာ1 trillion လောက်ဘတ်ဂျက်လုံငွေပြနေတာကိုရှော့ချဖို့ရည်ရွယ်လှုံ့ဆော်တာလည်းဖြစ်ပါတယ်။အားလုံးအတွက်မျှတတဲ့ဆောင်ရွက်ချက်ဖြစ်တဲ့ဘယ်နိုင်ငံကမှစောတကမတက်နိုင်ပါဘူးလို့လည်းသမ္မတကပြောပါတယ်။
And on trade I have decided for purposes of fairness
ကုန်သွယ်ရေးမှာမျှတမှုအတွေ့ရည်ရွယ်ပြီးအပြန်အလှန်သွင်းကုန်ခွန်ကောက်ဖို့ဆုံးဖြတ်ပါတယ်ဆိုလိုတာကတော့အမေရိကန်ကိုအခွန်ကောက်တဲ့ဘယ်နိုင်ငံကိုမဆိုပြန်ပြီးအခွန်ကောက်မှာဖြစ်ပါတယ်မတိုးမလျှော့ပါဘူးဆိုလိုတာကတော့သူတို့ကအခွန်ဖြစ်စေသွင်းကုန်ခွန်ဖြစ်စေကျွန်တော်တို့ကောက်ခင်ကျွန်တော်တို့ကညီမျှတဲ့ပမာဏကိုပြန်ပြီးအခွန်ကောက်တာမျိုးသွင်းကုန်ခွန်ကောက်ခံတာမျိုးဖြစ်ပါတယ်အင်မတန်ရိုးရှင်းပါတယ်
အမေရိကန်ရဲ့ကုန်သွယ်ဖက်နိုင်ငံတွေအပေါ်သွင်းကုန်ကုန်အသစ်တွေတွက်ချက်တဲ့အဖွဲ့ကိုခေါင်းဆောင်ဖို့အတွက်ကုန်သွယ်ရေးဝန်ကြီးအဖြစ်သူအမည်တင်ထားတဲ့ Howard Lutnick နောက်ကုန်သွယ်ရေးကိုယ်စားလှယ်တော်အဖြစ်အမည်တင်ထားတဲ့ Jimmy Sangria တို့ကိုဦးဆောင်ဖို့လဲသမ္မတထရန့်ကညွှန်ကြားပါတယ်။သွင်းကုန်ကုန်နှုံထားအသစ်တွေတွက်ချက်တဲ့နေရာမှာတခြားနိုင်ငံတွေရဲ့သွင်းကုန်ကုန်နှုံထားကုန်ထုတ်လုပ်မှုလုပ်ငန်းကြီးတွေကိုအစိုးရကတစိ့တစ်ပိုင်းထောက်ပံ့မှုတံပိုးမြင့်ထုတ်ကုန်အခွန်တွေကိုပါထည့်သွင်းစဉ်းစားချက်မှာဖြစ်ပါတယ်။ဥရောပသမ္မတရဲ့တံပိုးမြင့်ကုန်စည်အခွန်ဟာဆိုရင်မမျှတတဲ့ကုန်သွယ်ရေးကိုထင်ဟပေါ်လွင်စေတယ်လို့သမ္မတထရန့်ရဲ့ကုန်သွယ်ဆိုင်ရာအကြီးအကဲအကြံပေးပီတာနာဗာရိုကပြီးခဲ့တဲ့သတင်းပတ်ကြာသာရင်းကသတင်းထောက်တွေကိုပြောပါတယ်။အိန္ဒိယဝန်ကြီးချုပ် Narendra Modi အမေရိကန်သမ္မတအင်ဂျူရောကိုရောက်လာဖို့နိုင်ပိုင်းအလိုမှာပဲသမ္မတထရန့်ကအပြန်အလှန်သွင်းကုန်ကုန်ကောက်ခံရေးစာချွန်လွှာကိုလက်မှတ်ထိုးတာဖြစ်ပါတယ်။အိန္ဒိယကောက်ဆောင်တဲ့တွေ့ဆုံပြီးနောက်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတထရန့်ကနိုင်ငံအသီးသီးရဲ့သွင်းကုန်ကုန်ကောက်ခံမှုအရေးတွေကိုသတင်းထောက်တွေကိုအခုလိုပြောခဲ့ပါတယ်။
European Union is very difficult for us very
ဥရောပသမဂ္ဂဟာကျွန်တော်တို့အတွက်အင်မတန်မှခက်ခဲပါတယ်။တိတ်ကိုခက်ခဲလွန်းလှပါတယ်။အရင်ကဘယ်သူမှမကြုံဘူးတဲ့အတိုင်းအတာမျိုးနဲ့ကျွန်တော်တို့ကုမ္ပဏီတွေအပေါ်မှာသူတို့အခွန်ကောက်ပါတယ်။ဒါကိုတော့ကျွန်တော်တို့သဘောမကျပါဘူး။တရုတ်ကတော့ဆိုးပါတယ်။ကျွန်တော်သမဏမဖြစ်ခင်ကဆိုရင်တရုတ်စီကဆယ်ပြားတောင်မယူခဲ့ကြပါဘူး။ကျွန်တော်သမဏဖြစ်လာတော့မှတရုတ်စီကဒေါ်လာဘီလီယံရာချီရယူခဲ့တာပါ။
တရုတ်ကုန်စည်အလုံးအပေါ်မှာသွင်းကုန်ကိုဆရာခိုင်နှုံးကောက်ခံဖို့သမ္မတထရန့်ကညွှန်ကြားထားပြီးတရုတ်ဘက်ကလည်းအမေရိကန်ရဲ့ရေနံစိမ်း LNG ဓာတ်ငွေ့ရေလေယာဉ်လုပ်ငန်းသုံးစက်ပစ္စည်းတွေနဲ့တခြားသောအမေရိကန်ထုတ်ကုန်တချို့အပေါ်မှာတံပြန်သွင်းကုန်ကိုအဖြစ်10ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိကောက်ယူမှုနဲ့တုံ့ပြန်ထားပါတယ်အမေရိကန်ရဲ့သွင်းကုန်ကိုကောက်ခံမှုဟာဆိုရင်တရုတ်ကုန်စည်တန်ဖိုးဒေါ်လာ450ဘီလီယံနီးပါးအပေါ်တက်ရောက်စီမှာဖြစ်ပြီးတရုတ်ရဲ့သွင်းကုန်ကိုကောက်ခံမှုမှာတော့အမေရိကန်ကုန်စည်တန်ဖိုးဒေါ်လာ15ဘီလီယံကနေ20ဘီလီယံလောက်အပေါ်မှာတက်ရောက်စီမှာဖြစ်တယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်အပြန်အလှန်ခွန်ကောက်ယူမှုကိုမျှတမှုရှိစေရေးလုပ်ငန်းစဉ်တစ်ခုအနေနဲ့ဆောင်ရွက်မယ်လို့လည်းသမ္မတထရန့်ကပြောပါတယ
် India whatever India charges we charge them so frankly
India နဲ့လည်းအပြန်အလှန်အခွန်ကောက်ယူမှာပါအိန္ဒိယဘက်ကဘယ်ဟာကိုပဲအခွန်ကောက်ပါစေကျွန်တော်တို့ဘက်ကသူတို့ကိုပြန်ကောက်ပါမယ
်ဒါဟာအမေရိကန်ပြည်သူတွေအတွက်လည်းမျှတမှုဖြစ်တယ်လို့အိန္ဒိယအတွက်လည်းမျှတမှုလို့ရှုမြင်တဲ့အကြောင်းသမ္မတထရန့်ကပြောပါတယ
် The USIndia compact for the 21st century is a historic
20th ရာစုအတွက်အမေရိကန်နဲ့အိန္ဒိယသဘောတူညီချက်ဟာဆိုရင်နှစ်နိုင်ငံကြားမိဖက်ဖြစ်တည်မှုနဲ့ရင်းနှီးမှုကိုပိုပြီးနှက်ဆိုင်စေမဲ့သမိုင်းဝင်ဆောင်ရွက်ချက်ဖြစ်ပါတယ်ဒီနှစ်ကစလို့ဒေါ်လာတန်းထောင်ချီပြီးအိန္ဒိယကိုစစ်ဘက်ဆိုင်ရာရောင်းချမှုတိုးမြှင့်မှာဖြစ်ပါတယ်
အိန္ဒိယဝန်ကြီးချုပ်ကတော့2030ပြည်နှစ်အရောက်မှာအိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်မှုပမာဏဒေါ်လာ900ဘီလီယံထိရောက်ရှိဖို့ရည်မှန်းထားကြောင်းနှစ်နိုင်ငံအကျိုးတူကုန်သွယ်ရေးသဘောတူညီချက်တစ်ခုမကြာခင်ရလာဖို့နှစ်နိုင်ငံဆောင်ရွက်နေကြကြောင်းပြောပါတယ
်ဂျပန်အမေရိကန် और भारत साथ मिलकर काम करते हैं यानी
အမေရိကန်နဲ့အိန္ဒိယကြားပူးပေါင်းဆောင်ရွက်တဲ့အခါမှာအမေရိကန်ပြန်လဲကြီးမြတ်ရေးမက်ဂန်နဲ့အိန္ဒိယပြန်လဲကြီးမြတ်ရေးမီဂါတို့ပေါင်းစပ်လိုက်တဲ့အခါမှာအလုံးပြန်လဲကြီးမြတ်ရေးမက်ဂါဖြစ်လာပါတယ်။ကျွေးဝတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်မှုကြီးဖြစ်ပါတယ်။
အမေရိကန်သမ္မတထရန့်ကသူ့ရဲ့သွင်းကုန်ကိုမူဝါဒတွေနဲ့အတူအတွန်းနှုန်းလျှော့ချရေးကိုတွန်းအားပေးမယ်လို့လည်းပြောဆိုထားတာပါ။စီးပွားရေးပညာရှင်တချို့ကတော့သွင်းကုန်ကွန်တွန်းမြှင့်မှုနဲ့အတွန်းနှုန်းလျှော့ချမှုပေါင်းစပ်မှုဟာပြောင်းပြန်တက်ရောက်မှုဖြစ်နိုင်တယ်လို့သတိပေးကြပါတယ်။သွင်းကုန်ကွန်တိုးကောက်တာကြောင့်ဈေးနှုန်းတွေတက်သွားစေနိုင်ပြီးဒါဟာငွေကြေးဖောင်းပွားမှုဖြစ်စေပြီးအတွန်းနှုန်းကိုအလွန်အကျွံလျှော့ချလိုက်မယ်ဆိုရင်လေငွေကြေးဖောင်းပွားမှုဖြစ်စေတယ်လို့နိုင်ငံတကာစီးပွားရေးဆိုင်ရာ Peterson Institute ကဂျိုးဆက်ဂက်နွန်ကပြောပါတယ်။သမ္မတထရန့်ကတော့အတွန်းနှုန်းတွေကိုလျှော့ချသင့်ပြီးဒါဟာပြည်ပသွင်းကုန်ကွန်စီးချက်မှုနဲ့အတူလှုပ်ဆောင်ရမှာဖြစ်တယ်လို့လူမှုကွန်ရက်မီဒီယာမှာရေးပါတယ်။ဘိုဘန်ရဲ့လုတ်ပိုင်ခွင့်ကိုနိုင်ငံရေးကနေကင်းလို့စီရဲ့အတွက်ဘိုဘန်ရဲ့လုတ်ပိုင်ခွင့်နေဖြစ်တဲ့နိုင်ငံရဲ့အတွန်းနှုန်းနဲ့ငွေကြေးဆိုင်ရာမူဝါဒမှာပါဝင်တာမျိုးအမေရိကန်သမ္မတတွေကအစဉ်အလာအဖြစ်ရှောင်ရှားကြပါတယ်။အမေရိကန်မှာပြီးခဲ့တဲ့ဇန်နဝါရီလအတွင်းငွေကြေးဖောင်းပွားမှုက300ခန့်လုံးရှိခဲ့တယ်လို့အစိုးရအချက်အလက်တွေကဖော်ပြကြပါတယ်ရှင်။
ခုတော့လူမှုရှုခင်းအစီအစဉ်ပါရှင်။နှွေဦးတော်လန်ရေးမှာလက်တစ်ဖက်ဆုံရှုံခဲ့ရတဲ့ DJ တီဟခေါ်ကိုပါဘူးကစိတ်ပြက်အားငယ်မှုတွေကိုကိုပါဆက်လုပ်နိုင်မလဲဆိုတဲ့စိတ်နဲ့ကြော်လွားနိုင်ခဲ့တယ်လို့ပြောပါရယ်။စစ်ဖြစ်နေတဲ့နေရာတွေမှာပြည်သူတွေရာရည်အစားခံနိုင်အောင်လို့ energy bar တွေထုတ်လုပ်နေတဲ့ကိုပါဘူးကိုမဆူမြတ်မွန်ကမေးမြန်းပြီးတော့လူမှုရှုခင်းမှာတင်ပြထားပါရယ်။
လူတယောက်နေ့စဉ်လှုပ်ရှားနေထိုင်မှုအရေးပါတဲ့လက်တစ်ဖက်ကိုဆုံးရှုံးခဲ့ပေမဲ့ဘဝကိုအလျော့မပေးဘဲဒီအပြားကိုကူညီနိုင်သူတယောက်ဖြစ်အောင်ကြိုးစားနေပါတယ်လို့ DJ တီဟာကပြောပါတယ်။ကိုပါဘူးလို့လည်းသိကြတဲ့ DJ တီဟာဟာဆရာနာသိမ်းပြီးနောက်ပိုင်းမှာဒီလက်နဲ့ကင်တော်လာရေးတဲ့ပါဝင်ခဲ့ရကနေပြီးတော့လက်တစ်ဖက်ကိုဆုံးရှုံးခဲ့ပါတယ်။ဒါပေမဲ့ဒီကြံတဲ့လက်တစ်ဖက်နဲ့မြမရိုးရာအစားအသောက်တွေတောင်မကအခုဆိုရင် energy bar တွေကိုပါထုတ်လုပ်နိုင်ဖို့ကြိုးစားနေပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာမုံတွေဖုတ်ပြီးတော့ဘဝကိုရှေ့ဆက်နေတဲ့ DJ တီဟခေါ်ကိုပါဘူးကိုမေးမြန်းထားပါတယ်ရှင်
။အဲလောလောဆယ်တော့ကျွန်တော် energy bar ကိုအားဆိုင်ပြီးလုပ်နေတယ်ပေါ့။အာညမာမုံတီထဲမှာကျွန်တော်တို့အဲလောလောဆယ်ရောင်းအားကောင်းတာကတော့အဲဟိုအုံလို့တာကူပြင်းတို့ဟိုအာလူချီစနစ်မကင်းတို့အဲပြီးတော့ဒူးရင်တာကူပြင်းတို့ဒူးရင်ငချိတ်ပြင်းတို့အဲ့ဒါလေးတွေကတော့ဟိုသူ့သူ့အနဲ့သူ့တို့အယောင်ဝဲလေးလိုက်ပါတယ်ခင်ဗျာ။
ပြောမယ်ဆိုရင်ကိုပါဘူးကအရင်တော့ DJ တယောက်ဖြစ်တယ်ပေါ့လေဆိုတော့ DJ ဘဝကနေပြီးတော့စစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်မှာလက်နက်ကင်တော်လန်သူဘဝကိုရောက်တယ်အဲဒီကနေမှလက်တစ်ဖက်ကိုဆုံးရှုံးရပြီးတဲ့အခါကျတော့အခုတော့ဒီမုံဖုတ်သူတယောက်အနေနဲ့ဘဝကိုဆက်နေသူရှေ့ဆက်နေသူဖြစ်ပါတယ်ပေါ့လေဆိုတော့လက်ဖြက်လိုက်ရတဲ့အချိန်မှာအခုလိုမျိုးအခြေအနေအထိရောက်အောင်ပေါ့နော်စိတ်ပိုင်းဆိုင်ရာဘလောက်ထိဒီအာတင်းပြင်ယူခဲ့ရတယ်ဆိုတာကိုလည်းပြောပြပါရှင်
စောတာကျင်းတော့ဖြစ်ဖြစ်ချင်းကတော့ဟိုကျွန်တော်ကိုယ့်ကိုယ်ကိုတွေ့ဒီကိုကလက်နဲ့ပဲအလုံးလုံးလာခဲ့ရတယ်လို့ဆိုတော့အဲကိုယ့်ဘာကြီးသွားပါပြီဆိုပြီးတော့စိတ်ပြက်လက်ပြက်ဖြစ်ဘူးရေပေါ့ဟိုအချိန်ကြာလာတော့ဒီလိုနေလို့တော့မဖြစ်ဘူးဟိုကျွန်တော်တို့ရည်ရချက်ကတခုပေါ့အဲ့တော့ပါဝင်နိုင်တဲ့ရွေးဆက်ပါဝင်မယ်ဘာတွေလုပ်လို့ရမလဲဆိုပြီးတော့တွေးပြီးတော့ဟိုစဉ်းစားနေတဲ့ဒီလိုကိုယ့်ကိုယ်ကိုယ်ပြန်အရင်ထူထောင်ဖို့အရင်စဉ်းစားရတာပေါ့စဉ်းစားပြီးမှဒီလိုလုံးလုံးနေတဲ့အချိန်ဆိုရင်ကျွန်တော်ဒီတန်ရာရတာကိုလည်းကျွန်တော်စဉ်းစားပြမှာဟုတ်ပြီပေါ့အဲ့ဒါနဲ့ဒီမုံလေးလုံရင်းနဲ့မှတဖြည်းဖြည်းကိုစိတ်ကိုပြန်ပြီးတော့မမတ်ဖြစ်အောင်ပြန်နေနေရတာပေါ့ခင်ဗျာဟုတ
်ဆိုတော့ဟိုခြေလက်ဆောင်လေးရှိတဲ့သူတယောက်ကနေပြတော့မနော်ရုတ်တရက်ကြီးဟိုကိုယ့်ရဲ့လက်တစ်ဖက်ကိုဖြတ်လိုက်ရတဲ့အခါမှာကိုယ့်အနေနဲ့ဒီအသားကျအောင်နေရတဲ့အခါဘယ်ဟာကအခက်အခဲဆုံးလို့ရောပြောနိုင်မလဲရှင
်အရာရာတိုင်းကတော့ခက်ခဲတာပေါ့အရင်နိုးနေကကျွန်တော်ကအဲကုလကုချီကိုတဘောနဲ့လုံနေတာပေါ့လုံနေတာအခုကြတော့အဲ့အဲ့ဒါရှိတဲ့ခါကြတော့ဟိုအခုကျွန်တော်ရဲ့တူနေတဲ့ကလေးကဒါအားကိုရပါတယ်ဟိုဒါပေမဲ့ဟိုဘယ်လိုလဲစိတ်စိတ်တန်းမှာဟိုကိုဟိုလောကမသိငယ်လို့လို့ရင်တော့တော့ဖြစ်တယ်ပေါ့အဲအခုကတော့အဲ့လိုမရှိတော့ဘူးပေါ့ဟိုတော်တော်များများကတော့အလုပ်လို့ကိုယ်ကိုယ်တိုင်လုံးမဟိုအသိပြည့်တဲ့လူကအဲ့လိုမျိုးမလုပ်ရတဲ့အခါစိတ်တန်းမကြတာကြီးတော့ရှိတာပေါ့ဟုတ်
လို့လက်တစ်ဖက်မရှိတော့ပဲပေါ့လေအခုလက်ရှိမှာတော့ကိုပါဘူးကဒီအများကိုကူညီနိုင်အောင်လို့ဆက်ပြီးတော့လုပ်နေတယ်ပေါ့လေဆိုတော့အဲ့လိုမျိုးစိတ်မျိုးရောက်အောင်ကိုဘာတွေကတွန်းအားပေးတယ်လို့ပြောနိုင်မလဲရှင့
်ဘာတွေကတွန်းအားပေးနိုင်လို့ဆိုတော့အဓိကတော့ကျွန်တော်ကဒီဒေါ်လေးစာဝန်ထဲကကျွန်တော်တို့ကအဲ90ခိုင်နှုန်းတော့ပါသေးတယ်လက်နက်ကိုင်လမ်းကြီးယူကြတဲ့ကအဲ channel number ဆက်သွားမှာအဲ ticket တန်ရရတာရှိမယ်ဘာမှမဖြစ်ပဲနဲ့အလူကောင်းတိုင်းဟိုကြံတာရှိမယ်ပေါ့အဲအဲ့တော့ဒီလိုမျိုးဖြစ်သွားတဲ့အခါကျတော့ငါဒီလောက်ကြီးစီမံတာပြီးဟိုဒီလောက်လေးပဲဖြစ်တယ် တခြားလူထဲစာရင်ပြန်ကောင်းတယ်ပေါ့ပြီးတော့ဟိုဘယ်လိုကမစိတ်ယုံတက်တဲ့ကာလမှာဟိုဘေးကဟိုလူနာရီဆိုကျွန်တော်ထက်အချင်းကြီးစိုးတဲ့လူအများကြီးပေါ့အဲအဲ့မှာကျွန်တော်ကနေပြီးတော့ဟာသူတို့စာရင်ငါတော်သေးတာပေါ့ငါအများကြီးလုံးလို့ရတယ်ဆိုပြီးတော့အဲ့လိုစိတ်မျိုးတွေပြန်ပွေးရတယ်ပေါ့ပြီးတော့ကျွန်တော်ကိုကြည့်ပြီးတော့လည်းအဲ့လိုပေါ့အသူတော်ဒီလိုလုံနိုင်သေးတာပဲငါဘာဖြစ်လို့မလုံနိုင်ရမှာလဲဘွားဒူရဲပေါ့ဒီရောပေါ့ပြီးတော့ပြည်သူတွေကြည့်ရင်လည်းဟိုစိတ်တကြတဲ့လူတွေအတွက်စိတ်ခွန်အားပေးခြင်းနဲ့ပုံစံမျိုးနဲ့တွန်းလုပ်ပြတာပါတော့
ဟိုပြောမယ်ဆိုရင်ပေါ့နော်ຫນွေဥဒေါ်လာရေးမှာကိုဘာဘူးတို့လိုပဲလူငယ်တွေအများကြီးဒီလက်နက်ကင်ဒေါ်လာရေးတွေဝင်ကြတယ်။နောက်ကိုလက်အင်ကဆုံရှုံတဲ့လူငယ်တွေလည်းအများကြီးရှိပါတယ်။ဆိုတော့သူတို့ရောဒီစိတ်ပိုင်းဆိုင်ရာပေါ့နော်ပြန်လဲပြီးတော့ဟိုအားယူနိုင်ဖို့အတွက်ကိုရောဘယ်လိုမျိုးအကြံပေးကြလဲရှင
့်။အဓိကတော့ကျွန်တော်တော့ကိုအရင်ကြံရှာဖွေရမှာပေါ့။ကျွန်တော်လည်းဒီလိုပေါ့ကျွန်တော်ဟိုလူစင်တဲ့ကနေဒီလိုပုံစံမျိုးကြီးဖြစ်သွားတယ်ဟိုလူကောင်းပကတိကနေဒီလိုပုံစံမျိုးအဲ့တော့ကျွန်တော်ပါလုံးနိုင်ရဆိုတဲ့ဟာမျိုးကိုကျွန်တော်ပြန်ရှာဖွေရတာ။အရင်ဆုံးကိုရှာဖွေပြီးမှတခြားလူကိုကူညီဖို့ကျွန်တော်ကစဉ်းစားလို့ရမယ်ပေါ့။အဲအဲ့လိုမျိုးပေါ့။ဟိုကိုပါလုံးနိုင်ရကိုတန်ရရလို့စိတ်တမကြနဲ့ပေါ့။ဟိုကိုလုံးနိုင်နဲ့ဟိုတိုက်ပွဲလမ်းနဲ့တိုက်ပွဲမဝင်ရပါနဲ့။အဲ့တဲ့အများကြီးဆွမ်းဆောင်နိုင်တဲ့တော်လိုင်းကြီးပေါ့အများကြီးဆွမ်းဆောင်နိုင်တဲ့အရာတွေအများကြီးကျွန်တော်လုံးနိုင်နေပေါ့။အဲ့ဒါကဟိုကျွန်တော်ကိုယ်တိုင်ကလက်တွေ့ပဲလေနော်။အဓိကလုံးချင်စိတ်ရှိဖို့ပဲပေါ့တမန်။
အဲ့လိုပါဘာဘာကုလုပ်နေတဲ့ဒီမုံနေပေါ့မြန်မာမုံအချိုတွေအကြောင်းပြန်မေးရမယ်ဆိုရင်တော့ဆောဆောကပြောခဲ့သလိုပဲဟိုမြန်မာရိုးရာမုံအချိုတွေအပြင်ပေါ့နော်ဒီအစာခံတဲ့energy bar တွေလည်းများထုတ်နိုင်ဖို့စူးစမ်းနေတယ်လို့ပြောပါတယ်ဆိုတော့အဲ့အကြောင်းလည်းနည်းနည်းရှင်းပြပါလားဘာဖြစ်လို့ဒီ energy bar တွေကိုဒီအစာခံတဲ့ energy bar တွေကိုဟို focus လုပ်ပြီးတော့လုပ်နေတာလဲဆိုတာ
ကျွန်တော်တို့ကဒီမြေပြင်ကလာတဲ့ရဲဘော်တွေဆိုတော့ဒီမြေပြင်ရဲ့အခက်အခဲအခြေအနေတွေကိုကျွန်တော်တို့အတည်ဆုံးပဲအဲ့တော့ကျွန်တော်တို့ဒီတကယ်တမ်းပတ်တဲ့ဆိုင်ရတဲ့တိုက်ပွဲဖြစ်လာလို့ရှိရင်ကျွန်တော်တို့ကခင်းချက်ဖို့ချိန်လည်းမရှိဘူး၊ထမင်းချက်ဖို့ချိန်လည်းမရှိဘူး။အဲ့တော့ဟိုအဲ့လိုမျိုးအစာခံပြီးတော့ပေါ့ပေါ့ပါပါတည်လို့ရတဲ့ဟာလေးတွေထုတ်နိုင်ရင်ကောင်းမယ်ဆိုပြီးတော့ဟိုစိတ်ကူးမိတယ်မစိတ်ကူးတာကိုပြီးတော့အမတွေကလည်းအကြံပေးတယ်ပေါ့အမကအသီးအမတွေကဟိုမောင်လေးတွေဒါလေးလုပ်ကြည့်ပါလားတဲ့အဲ့တော့စိုးကြီးကလည်းကိုအကျန်စိတ်ကူးရှိရတယ်အတူပြောလိုက်တာနဲ့ဆိုပို့ပြီးတော့လှုပ်ရှင်စိတ်ကိုပို့ဖြစ်သွားတယ်ပေါ့ပြီးတော့ဆရာဝန်နေနဲ့လည်းအသိဆရာဝန်နေနဲ့တိုက်မယ်တော့အဲ့သူတို့လည်းဝိုင်းပြီးတော့ဟိုပန်ပို့ပြပါကျွန်တော်လောတဲ့ FTA မှာမလွယ်တဲ့အတွက်ဒီထဲမှာပါတဲ့ ingredient တွေမှာဘယ်လောက် energy ပါ calorie ဘယ်လောက်ပါလဲဆိုတာအဲ့သူကဟိုတရားလေးတွက်ပေးတယ်ပေါ့တွက်ပေးပြီးတော့လက်ရှိကျွန်တော်ဟိုတချို့မြေပြင်တွေကိုပို့ထားရလည်းရှိတယ်ပေါ့အဲ့တကယ်တမ်းလည်းအသုံးဝင်တယ်ပေါ့ဒီစီးပီးဆောင်ပြည်သူတွေအတွက်လည်းဟိုတကယ်တမ်းအမျိုးကတိုက်ပွဲပေါ်တောင်းတဲ့အခြေမျိုးပါပဲဖြစ်ဖြစ်အဲ့ဒါဆိုပြည်သူတွေကလည်းသူတို့ကိုယ်တိုင်သူတို့လည်းချက်ဆားနိုင်မှာမလို့ကြည့်ရတာနဲ့အဲ့တော့ကျွန်တော်တို့ကဒီအစာကြောက်ကိုရေတူအနေနဲ့ပေါ့ဟို emergency food အနေနဲ့ဟိုလောလောဆယ်ဟိုစားထိုးနိုင်လို့လည်းရည်ရွယ်ထားတယ်ပေါ့အဲ့ဒါလေးနဲ့ဆိုရင်ကျွန်တော်တို့ကဟိုသွားလျာဆောင်သွားလို့ရတယ်ပေါ့တစ်ပိုင်းတစ်နိုင်ကျွန်တော်လောလောဆယ်လို့ဟိုကမန်းထားတဲ့ပုံစံရအရင်ခေါက်သေးချောက်တထုပ်စာ size ဆိုရင်တစ်ချောက်ချောင်းပေါ့ချောက်ချောင်းဆိုရင်လူတစ်ယောက်3ရက်လောက်အဲလုံလောက်တယ်ပေါ့လုံလောက်တယ်ဆိုတော့ပပနဲ့ရေတူလေးဖြည့်ရှင်းနိုင်တယ်လို့ဟိုထင်တယ်ပေါ့ဟုတ
်ကိုကဒီလက်တစ်ဖက်နဲ့မုံဖုံးနိုင်အောင်လို့စူးစမ်းခဲ့ပြီးသားပြီဆိုတော့DJ ပြန်လုံနိုင်အောင်ရောစူးစမ်းဖို့အစီအစဉ်ရှိလားရှင
်လုံလုံးစေတော့ကျွန်တော်ဒီဘလလက်နဲ့ခိုင်လန်းစီယူရတဲ့အချိန်အဲ့ဘွားယူကျွန်တော်မေးထားတာပေါ့မေးထားတယ်ကျွန်တော်တို့တိုင်းပြည်အတွက်ကျွန်တော်တို့လိုချင်တဲ့ပုံစံမျိုးပြန်ရရင်တော့ကျွန်တော်တို့ပြန်လေထူထောင်ရေးအတွက်ကိုကျွန်တော်တို့ကအများကြီးအားဆိုင်အောင်အားထည့်အောင်မယ်ဆိုတော့စိတ်ထဲမှာတော့ဒါကူကငါပါတဲ့အရာရှိတယ်ဒါပေမဲ့ဟိုဝါသနာတက်ဟိုအရေးကြီးတဲ့အရာတွေကိုကျွန်တော်ဥသာပေးရမှာပေါ့အဲအဲ့တော့ကြောင့်ကျွန်တော်ဒီဟာကိုလောလောဆယ်တော့ခဏမိထားတယ်ဟိုဝါသနာတော့ရှိပါတယ်လို့ခုလည်းအစီအစဉ်ရှိပါတယ်ဟုတ
်ရန်ကုန်မြို့က night club တွေမှာ DJ လုပ်ခဲ့သူ DJ တီဟာခေါ်ကိုပါဘူးပါရှင်အခုလက်ရှိလုပ်နေတဲ့ဒပိုင်းတနိုင်မုတ်ဖုတ်လုပ်ငန်းကနေနောက်ကြရင်တော့သူ့လိုပဲဘဝတူလူငယ်တွေတနိုင်ငံလုံးမှာလုံနိုင်တဲ့လုပ်ငန်းမျိုးအထူးဖြစ်အောင်လို့ရည်ရွယ်ကြိုးစားနေတယ်လို့ပြောပါရရှင်။ကျွန်မစုမြတ်မမ
ခရော့တက်တန်ရောင်တရင်လောအစီအစဉ်အလဲရောက်ပါပြီ။ဟောလိဝုဒ်နာမည်ကြီးရုပ်ရှင်မင်းသမီးဖြစ်သူအန်ဂျလီနာဂျိုလီခေတ်သစ်ရုပ်ရှင်အနုပညာရှင်ဆုချီးမြှင့်ခံရပါတယ်။နယူးယောက်ဖက်ရှင်တရင်ပတ်မှာတော့ကာရိုလီနာအယ်ရီဒါဖက်ရှင်ဒီဇိုင်းရဲ့ဖန်တီးမှုအခက်အကျန်အလားတရားဆိုတာကိုဖော်ကျူးပြသခဲ့ပါတယ်။ဒီလိုနိုင်ငံတကာမှာထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကတရင်တူတူထွားထွားတွေကိုဒီတရင်မှာတက်တန်ရောင်တရင်လောအစီအစဉ်မှာမအေးတန်နာကျော်တင်ဆက်ထားပါတယ်။
Amazon American ရုပ်ရှင်မင်းသမီး Angelina Jolie ဟာ Santa Barbara နိုင်ငံတကာရုပ်ရှင်ပွဲတော်မှာ Multi Modern Master Award Modern ခေတ်သစ်ပညာရှင်ဆုချီးမြှင့်ခံခဲ့ရပါတယ်။
That often moves too fast. You take the time to uplift.
Yuriga alin lo ni de khin ma Angelina ga tu da ba go a pe bu long chi sait tha won ne kun ni thau ban mo chein yu lou ni da ba da myo ga sha wa yi de ke thu thu cha cha ba da sa mo di nya modern khit tit pinya shin su chi myin pe ya da a thu go goun yu mi ba yi goun pyu pya si lo January la 5 ya ni ga jin ba de su pe bwe a khan na ma pyo twa wa yi Angelina Choli ha dukkha de ri twe lu da chin sa na mu san ya အခုညီလုပ်ငန်းတွေနောက်ပြီးလူ့အခွင့်အရေးဆိုင်ရာလှုပ်ရှားမှုတွေမှာလည်းပါဝင်လှုပ်ဆောင်နေသူဖြစ်ပါတယ်။သူ့ကိုလက်ခံရတဲ့ဂျိုလီကလူ29ဦးသေဆုံးပြီးလူထောင်ပေါင်းများစွာနေရဲဆွန့်ခွာခဲ့ရတဲ့ Los Angeles မြို့ကတော်မီဘေးတင်းတဲ့သူတွေအကြောင်းစာနာစဉ်းစားနေတယ်လို့ကျေးဇူးတင်မိန့်ခွန်းမှာဖြစ်ပြီးပြောသွားခဲ့တာပါ
။ Thank you for this. And of course tonight I'm thinking of many people in our state who are suffering and have lost so much.And those who've given so much, particularly firefighters.
အတူရက်တီခွင့်မရှိအထောက်ပံ့တွေဆုံးရှုံးနေတဲ့ကမ္ဘာတဝန်းကလူတွေအတွက်လည်းတွင်းနေပြီးပါတယ်။အခုအချိန်ကလူတွေအများကြီးအတွက်အတော်ဒုက္ခရောက်တဲ့အချိန်ဖြစ်မှာပါ။လူသားစုကိုခြာနှင်းပြီးမှစနစ်တွေပို့ပြီးတော့ကားအောင်ပြုပြင်ဖို့လုံးလို့မရဘူးဆိုတာအလုံးသဘောတူမယ်ထင်ပါတယ်။ဒီကြားကျွန်မနဲ့အတူရှိတဲ့အတွက်ကျေးဇူးတင်ပါတယ်။တာယာရဲ့ညာချမ်းဖြစ်ပါစေလို့ပြောသွားခဲ့ပါတယ်။တထောင်ပြည့်နှစ်က Girl Interrupted ဇာတ်ကားနဲ့အကောင်းဆုံးဒုတိယရက်ဆောင်မင်းသမီးဆု Oscar ရရှိခဲ့တဲ့ Julia တလုံးပါပဲ Pablo Larraín ရဲ့ကိုရဲ့ Maria ရုပ်ရှင်ဇာတ်ကားမှာ Opera အဆိုတော့ Maria Callas အဖြစ်နဲ့ပြုဆောင်ထားပါတယ်ရှင် New York Fashion သတင်းမှတ်မှာပြသသွားတယ် Carolina Herrera Fashion Design ရဲ့2025ဆောင်းရာသီ fashion ပြပွဲကိုတော့ designer Wes Gordon ကသူ့ရဲ့အကြိုက်ဆုံးရုပ်ရှင်ဖြစ်တဲ့ဘင်းသေးကနေစိတ်ကူးကွန်မြူပြောအခိုက်တဲ့အလှတရားဆိုတာကိုဖော်ပြပြသခဲ့ပါတယ်။ February 10ရက်နေ့မှာကျင်းပသွားတဲ့သူ့ရဲ့ show ပွဲမှာတော့ designer ကရုပ်ရှင်ကရတဲ့စိတ်ကူးတွေကိုသူ့ရဲ့ fashion ဖြစ်တဲ့ပုံဖော်နိုင်စွမ်းကိုချပြသွားခဲ့တာပါ။သူကြိုက်တဲ့အဲ့ဒီဇက်ကားလေးကအဓိကဇက်ကောင် Chance the Gardener ဝိယမှု Chance ရဲ့ဖြူစင်းတဲ့တရုပ်ကိုလည်းထင်ဟအောင်ပုံဖော်ထားသလိုအသေးစိတ်ဖန်တီးထားတာကိုလည်းသူ့ရဲ့ fashion လက်ရာတွေမှာတွေ့ရပါတယ
် So the atmosphere of this film which takes place the settings these beautiful gardens in the fall and winter kind of was my starting point and from there I
ဟုတ်ရှင်နေကပဝင်းကျင်အနေထားဒီဆောင်းတဲ့ဆောင်းရာတွေမှာပန်းချံလှလှလေးတွေကနေကျွန်တော်ရဲ့ဖန်တီးမှုကိုစခဲ့ပါတယ်အဲ့ကနေမှဆောင်းဦးရာဒီမိုးဖိုးပဲရွာပြီးခါစနယူးယောက်စင်ထရယ်ဘက်မှာလမ်းလျှောက်နေတဲ့အမျိုးသမီးတူဘေးကမြက်ခင်းပေါ်မှာရေစက်လေးတွေတက်လက်လက်နဲ့ဒီလိုမြင်ကွင်းကိုပုံဖော်ကြည့်ပြီးတော့ဒီရာဒီဖက်ရှင်ကိုဖန်တီးထားတာလို့ဒီဇိုင်နာခေါ်တန်ကပြောပါတယ်ဒီနေ့ဖက်ရှင်ကအရင်နှစ်ကထက်ပိုပြီးတော့ခန်းစားချက်များများလဲပြီးပိုပြီးတော့လဲရဲရင်တဲ့ဒီဇိုင်းတွေပါပေမဲ့မူရင်း Carolina Herrera ရဲ့ဟန်ကိုမပြောင်းစေပါဘူးလို့ဒီဇိုင်နာကပြောပါရင
် These the large roses take 20 hours to make in our atelier.
ဒီနေ့စီပန်းကြီးတွေကိုကျွန်တော်တို့ကိုယ်တိုင်ပဲလုပ်ရတယ်။နိုင်20လောက်အချိန်ယူပြီးတော့ဖြန့်ချင်းလုပ်ရတာပါတဲ့။ပြီးတော့တချို့အင်ဂျီတွေမှာတွေ့ရရင်ကိုမပတ်တက်နေတဲ့နွယ်ခက်တွေကိုလည်းစောင်းရသည်လေလောက်ကအုတ်ညံမော်ကနွယ်ရင်းနေလို့ဖြစ်အောင်လို့ချင်းရောင်ချီလိုပန်းပွင့်ပုံတွေပေါ်မှာရွက်ရွေပုံတွေတမင်တချာလိုက်လို့ထားပါတယ်လို့ပြောပါရင်တမင်အဖွားကြီးချုပ်ထားတဲ့ရှဲအင်ဂျီနဲ့ဂျက်ကင်အင်ဂျီတွေစကတ်အချက်တွေနဲ့တေးချဖြန့်ညက်ပြီးတော့ချုပ်ယူထားတဲ့ညောင်းဝေခေါဝင်တွေကိုဝတ်ပြီးတော့ model တွေ fashion လမ်းလျှောက်ဖန်ပြခဲ့ကြတာပါ။ကုတ်အင်ဂျီနဲ့ခေါဝင်တွေပေါ်မှာရွှေရောင် tulip ပန်းပုံထိုးထားတာတွေလည်းပါဝင်ပါတယ်။၂၀ရာစုဦးပိုင်းပြင်တဲ့အနုပညာရှင် Sonia Delaney ရဲ့ rhythm color အနုပညာလက်ရာတွေကနေစိတ်ကူးရတဲ့ကျောင်းမြေရင်သာရောင်နေတဲ့မိခိုးရောင်ကိုလည်းတုံးထားပါတယ်။New York Fashion သတင်းပတ်မှာတော့ဒီဇိုင်နာပေါင်း60နီးပါးကသူတို့ဒီဇိုင်းတွေပါဝင်ပြသခဲ့ပြီးတော့ February 17ရက်နေ့မှာပဲအဆုံးသတ်သွားခဲ့ပါတယ
်ခုတော့သတင်းအချင်းချက်ကိုတင်ပြပါမယ်ရုရှား-ယူကရိန်းညရေးဆွေးနွေးပွဲနဲ့ပတ်သက်လို့ဥရောပအရေးပေါ်အစည်းအဝေးတက်ကိုပြင်သစ်သမ္မတ Emmanuel Macron ကအရှင်အဖြစ်ကမကထပြုပြီးတော့သတင်းလာနေမှာကျင်းပခဲ့ပါတယ်ဗြိတိန်၊ဂျာမနီ၊အီတလီ၊ပိုလန်၊စပိန်၊နယ်သာလန်၊ဒိန်းမတ်နိုင်ငံတို့ကကောင်းဆောင်တွေနဲ့အတူမြောက်အတ္တလန္တိတ်စီးရေးစာချုပ်အဖွဲ့ NATO အခြေကဲဥရောပကောင်စီအခွဋ်အာဏာနဲ့ဥရောပကော်မရှင်အခွဋ်အာဏာတို့ဆွေးနွေးပွဲကိုတက်ဖို့ပါရီမြို့ကိုတင်လာနေကရောက်ရှိလာကြပါတယ်။ တေတာတွင်လုံခြုံရေးမှအရေးပါတဲ့အတွက်ဂါဇာအစီအစဉ်ကအရေးကြီးကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ Sorry Arabia အင်ရှစ်မီနာတို့ကအလေးထားကြတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Tammy Bruce ကပြောပါတယ် Sorry Arabia မှာရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဟာ Sorry အင်ရှစ်မီနာမိုဟာမက်ဘင်ဆာမန်နဲ့ Sorry နိုင်ငံခြားရေးဝန်ကြီး Faisal Bin Farhan နဲ့တင်းနှင်းလာနေမှာတွေ့ဆုံခဲ့ပြီးတဲ့နောက် Tammy Bruce ကအခုလိုပြောလိုက်တာဖြစ်ပါတယ်အမေရိကန်နဲ့ဥရောပမဟာမိတ်တွေကြားဆက်ဆံရေးတင်မာလာချိန်မှာတရုတ်ဥရောပတိုင်းပြည်တွေနဲ့တန်တမာဆက်ဆံရေးတိုးမြှင့်ဖို့ကြိုးစားလိုက်ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝိုင်းကဥရောပသမဂ္ဂ EU နိုင်ငံခြားရေးမော်ရာအကြီးအကဲတို့နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်တတိယအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီကနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ပါကျွန်မကတော့နန်းလောက်ပါ